Welcome to the Voice of America in Burmese.
Mingla nan ne khema khmyar to rasi mya a long shwin lan chan pi ja ba si. U American tan ga ni 2017 khu ni September 23 ye tanin ga ni ni mna khin si si ni ko sa tin pi lo thon lwin pe ni ba bi. Lain do mi ja 24 40 51 ga ni phan yu na sin nan ja lo VOA ye Facebook sa min na VOA Burmese news ma le a chain ne tbyin ni thon lwin pe ni ba de khmyar.ကျွန်တော်ဆံမူပြီးပါအခုမနက်ခင်းအစီအစဉ်တော်ဝင်ယူတင်ဆက်သွားမှာဖြစ်ပါတယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုဗန်ကျင်းနိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။တရားသူကြီး Brett Kavanaugh ကိုဆွဆွဲထားသူမျိုးသမီးကအထက်လွှတ်တော်တရားရေးကော်မတီမှလာရောက်ထွက်ဆိုဖို့သဘောတူလိုက်ပါပြီ။ရုရှားကနေတရုတ်ကလက်နက်ဝယ်တာကိုအမေရိကန်ကတန်ခတ်တဲ့ပေါ်အမေရိကန်တန်အမတ်ကိုတရုတ်ကဆင့်ခေါ်ပြီးအပြင်းထန်ကန့်ကွက်လိုက်ပါတယ်။အမေရိကန်ကယ်လီဖိုးနီးယားပြည်နယ်မှာရိုဟင်ဂျာအရေးစွန်းလွှဲဝယ်တစ်ခုလုပ်ဖို့ရှိပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့အထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါခင်ဗျာ။အဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားကြရမယ်သတင်းတော်တွေထဲမှာဆိုရင်တော့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ဟာကုန်သွယ်မှုအငြင်းပွားမှုတွေကိုဖြေရှင်းမှုအဓိကနေရာဖြစ်ပေမဲ့ဒီကနေ့ဘာကြောင့်အဲ့ဒီလိုဖြစ်နေရတော့လဲ
It's a wise thing to work on that because the WTO is really its main idea is to be the main
နောက်တော့ဂျာမန်စီးပွားရေးတူတည်တီ S Hanish ရဲ့ထောက်ပြပြောဆိုချက်ဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အဲ့ဒါအပြင်ဥောင်ခင်ရဲ့မြမအရေးသုံးသက်ချက်ကဏ္ဍAmerican Indian ကြောင်းအင်္ဂလိပ်စာသင်ခန်းစာနဲ့စနေညဒရက်လေးလိုက်အစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုကြားကြားဖို့ရှိပါတယ်။အခုရင်ဆုံးတော့တင်းနှင်းကလေးနေမနှခင်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နီယာလို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ American တရားရုံးချုပ်တရားသူကြီးတူဦးဖြစ်ခံထားဖို့သမ္မတ Donald Trump အမည်တင်သွင်းထားသူ Brett Kavanaugh ကလိမ်မဲဆိုင်ရာမတော်မတရားလုပ်တာခံခဲ့ရတယ်လို့ဆွဆွဲထားသူအမျိုးသမီးကရှေ့သတင်းပတ်ကြရင်အထက်လွှတ်တော်တရားရေးကော်မတီရှေ့မှာထွက်ဆိုဖို့သဘောတူလိုက်ပြီးလို့သတင်းတွေမှာပြောနေကြပါတယ်။ဆွဆွဲထားသူအမျိုးသမီး Christine Blasey Ford ကကော်မတီရှေ့ထွက်ဆိုဖို့ဖိတ်ကြားချက်ကိုလက်ခံလိုက်ပြီးလို့ပြောထားတဲ့ email ဆောင်ကို Ford ရဲ့ရှေ့နေတွေကပို့လိုက်တာပါ။ email ကနေတစင်ပေးပို့ထားတဲ့ဖိတ်ကြားချက်ထဲမှာဖော်ပြထားတာအများပြားဟာသူ့ရဲ့ဆွဆွဲချက်တွေအပေါ်မျှတပြီးဘက်မလိုက်တဲ့စုံစမ်းစစ်ဆေးမှုလုပ်မယ်လို့ကော်မတီကကတိပေးထားတာနဲ့လုံးဝကိုက်ညီမှုမရှိသလိုသတင်းပေါက်ကြားမှုနဲ့လုပ်ငန်းစဉ်ကိုထိခိုက်စေတဲ့အနိုင်အထက်လူမှုတွေအပေါ်မိမိတို့စိတ်ပြက်ရပါမယ်လေအသေးစိတ်တွေအပေါ်သဘောတူနိုင်ကြမယ်လို့မိမိတို့မျှော်လင့်ထားပါကြောင်းရှေ့နေတွေပြန်ပို့တဲ့ email ထဲမှာဖော်ပြထားပါတယ်ထွက်ဆိုပွဲလုံးမဲ့အခမ်းအနားကိုသတင်းမီဒီယာတွေဝင်ရောက်ခွင့်ကန့်သတ်ဖို့နဲ့အဲ့ဒီအချိန်မှာ Mr. Kavanaugh ရှိမနေဘူးအစောပိုင်းမှာ Ford နဲ့သူ့ရဲ့ရှေ့နေတွေကတောင်းဆိုထားတာပါထွက်ဆိုပွဲကိစ္စအကြောင်းပြန်ပို့အတွက်အထက်လူတော်ကော်မတီကတောက်ကြာနေည10နာရီကိုနောက်ဆုံးသတ်မှတ်ပေးခဲ့ပါတယ်ဒါပေမဲ့တောက်ကြညာစင်တိုင်းမထိုးခင်မိနစ်ပိုင်းလိုပါမယ်။နောက်ထပ်တရက်တိုးပေးဖို့ Ford ရဲ့ရှေ့နေတွေကပန်ကြားခဲ့တာဖြစ်ပါတယ
်။ American နဲ့တရုတ်နှစ်နိုင်ငံကြားတင်းမာမှုအရှိန်ဟာစနေနေ့ကပိုးပြီးမြင့်မားလာခဲ့ပါတယ်။ Russia လို့တိုက်လေရင်တွေနဲ့မြေပြင်မှာဝေဟင်ပြစ်ဒုံးကျည်တွေဝယ်ယူရေးမှာ American ကပိတ်ဆို့ဒဏ်ခတ်လိုက်တာကိုတရုတ်ကပြင်းပြင်းထန်ထန်ဆန့်ကျင်တဲ့အနေနဲ့တရုတ်နိုင်ငံဆိုင်ရာ American သံအမတ်ကြီး Terry Branstad ကိုတရုတ်နိုင်ငံသားရေးဝန်ကြီးဌာနကဆင့်ခေါ်ခဲ့ပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲတွေကိုတရုတ်ဘက်ကဖျက်သိမ်းလိုက်ပြီးတဲ့နောက်နိုင်ပိုင်းအကြာမှာပဲအခုလိုအမေရိကန်သံအမတ်ကြီးကိုတရုတ်အစိုးရကဆင့်ခေါ်ခဲ့တာလည်းဖြစ်ပါတယ်။သမ္မတ Trump အစိုးရကတရုတ်ကုန်ပစ္စည်းတွေအပေါ်သွင်းကုန်ကွန်အသစ်ထပ်ပြီးချမှတ်လိုက်တဲ့အတွက်တရုတ်ကဆွေးနွေးပွဲတွေကိုဖျက်သိမ်းလိုက်တာပါ။တရုတ်နိုင်ငံသားရေးဌာန Internet Website မှာဖော်ပြထားတဲ့ကြေညာချက်မှာတော့ American က Russia ထုတ်တိုက်လေယာဉ်တွေနဲ့ဒုံးကျည်တွေကိုဝယ်ယူရေးပိတ်ဆို့အရေးယူမှုဟာနိုင်ငံတကာဥပဒေရဲ့အခြေခံမူတွေကိုပြင်းပြင်းထန်ထန်ချိုးဖောက်တာဖြစ်တယ်လို့ဗိုလ်ချုပ်ဆိုမှုတဲ့အပြုမူလည်းဖြစ်တယ်လို့ဆိုပါတယ်။တရုတ်နဲ့ Russia စီးရေးပူးပေါင်းဆောင်ရွက်မှုဟာကိုယ်ပိုင်အချုပ်အခြာပိုင်ဆိုင်တဲ့နှစ်နိုင်ငံကြားပုံမှန်ပူးပေါင်းလှုပ်ဆောင်မှုပဲဖြစ်တယ်လို့ American ကအနေနဲ့ဂျာဝင်စွတ်ဖက်ခွင့်မရှိတဲ့အပြင်အမေရိကန်ရဲ့အပြုမူတွေဟာတရုတ်နဲ့ဆက်ဆံရေးကိုပြင်းပြင်းထန်ထန်ထိခိုက်စေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင
်။အီရန်နိုင်ငံနောက်တော်ပိုင်းမှာဇေယျပြပွဲတစ်ခုအတွင်းတနသမားတွေပြစ်ခတ်တာကြောင့်တေဆုံးသူ25ဦးထဲမှနေရှိပြီဖြစ်ပြီးဒဏ်ရာသူအနည်းဆုံး60ရှိတယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။တနသမား2ဦးတေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါကြောင့်ပြောဆိုချက်တွေမှာတော့တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးဒဏ်ရာရှိသူ2ဦးကိုဖမ်းဆီးထားတယ်လို့ဆိုကြပါတယ်။ခူဇစ်စတန်ပြည်နယ်အာဗက်စ်မြို့မှာစနေနေ့ကဖြစ်တဲ့တိုက်ခိုက်မှုရဲ့လက်သည်ဖြစ် IS အကြမ်းဖက်ဝါဒီအဖွဲ့နဲ့ Arvis လူမျိုးရေး Arab လူရှာမှုလို့သူတို့ကိုယ်သူတို့ခေါ်တဲ့အဖွဲ့နှစ်ဖွဲ့လုံးကသူတို့လက်ချက်လိုပြောထားတာပါ 1980-1988 Iran Iraq စစ်ပွဲစတင်တဲ့အထိမ်းအမှတ်နှင်းစင်လုပ်တဲ့စီးရေးပြပွဲကိုလာကြည့်ကြတဲ့ Iran တာဝန်ရှိသူတွေထိုင်နေတဲ့စင်မြင့်နေရာကိုပိတ်မှတ်ထားပြီးတိုက်ခိုက်တာလို့နိုင်ငံပိုင်ရုပ်သံသတင်းဌာနကပြောပါတယ်အလားတူစီးရေးပြပွဲတွေကိုနိုင်ငံတော်မှလုပ်ကြတာပါသေဆုံးသူအများစုဟာ Iran တော်လှန်ရေးအဆောင်တပ်ဖွဲ့ဝင်တွေလို့ဆိုကြပါတယ်တချို့သတင်းတွေမှာတော့တေဆုံးသူတွေမှာတအူးဟာသတင်းတောင်ဖြစ်တယ်လို့ဆိုပါတယ် ဒီတိုက်ခိုက်မှုဟာဒေသတွင်းကအမေရိကန်ရဲ့မဟာမိတ်တွေနဲ့ဆက်ဆက်တယ်လို့အီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကစနေနေ့မှာပြောပြီးတိုက်ခိုက်မှုရဲ့လက်သေးတွေကိုဥပဒေနဲ့အညီရေးယူနိုင်အောင်လုပ်ဖို့လူမျိုးရေးတပ်ဖွဲ့တွေကိုညွှန်ကြားထားတယ်လို့ပြောပါတယ
်။ခရစ်ယာန်ဂိုင်းအုပ်ဖုံးတော်ကြီးတွေခန့်အပ်ရေးတရုတ်နဲ့ဗာတီကန်နန်းတော်ကြားမှာယာယီသဘောတူညီချက်စာချုပ်ကိုစနေနေ့ကလက်မှတ်ရေးထိုးခဲ့ကြကြောင်းနှစ်ဖက်လုံးကကြေညာခဲ့ပါတယ်။ဒါဟာဆယ်စုနှစ်ပေါင်းများစွာတန်တမန်ဆက်ဆံရေးပြတ်တောက်ခဲ့တဲ့တရုတ်အစိုးရနဲ့ဗာတီကန်ကြားမပြေလည်မှုကိုထိုးဖောက်ကျော်လွှားနိုင်ခဲ့တာလည်းဖြစ်ပါတယ်။ဒီသဘောတူညီမှုကြောင့်မကြသေးခင်နှစ်တွေကအဓိကအဟန့်အတားဖြစ်နေတဲ့အချက်ကိုလည်းဖြေရှင်းနိုင်ခဲ့တာပါ။အဲ့ဒါကတော့ပုံရဟန်းမင်းကြီးရဲ့ခွင့်ပြုချက်မယူဘဲတရုတ်အစိုးရကအရင်ကတည်းကအမည်စင်းသွင်းထားတဲ့ခရစ်ယာန်ဂိုင်းအုပ်ခုနှစ်ဦးကိုဗာတီကန်ဘက်ကလက်ခံဖို့သဘောတူလိုက်တာပဲဖြစ်ပါတယ်။ဗာတီကန်နန်းတော်နဲ့တရုတ်အစိုးရကြားနှစ်ပေါင်း80နီးပါးဆက်ဆံရေးပြတ်တောက်ခဲ့ပြီးတဲ့နောက်အခုလိုတိုးတက်မှုရရှိခဲ့တာလည်းဖြစ်ပါတယ်။ခရစ်ယာန်ဂိုင်းအုပ်ဖုံးတော်ကြီးအဖြစ်အနှင်းရေးကိစ္စမှာတရုတ်အစိုးရကကိုယ့်ဘာသာကိုအတီးပြုတ်ခန့်အပ်ရေးနှစ်ပေါင်းများစွာတောင်းဆိုနေခဲ့တဲ့အချက်ဟာပုံရဟန်းမင်းကြီးကပဲရွေးချယ်အနှင်းရတဲ့လုတ်ပိုင်ခွင့်ကိုစန့်ကျင်ရာရောက်ခဲ့တာလည်းဖြစ်ပါတယ်။အခုတရုတ်နိုင်ငံကခရစ်ယာန်ဂိုင်းချုပ်ခုနှစ်ဦးလုံးကိုဗာတီကန်ဘက်ကလက်ခံအတိမတ်ပြုလိုက်တဲ့အတွက်တရုတ်မှာရှိတဲ့ကက်သလစ်ဘာသာဝင်ခရစ်ယာန်ဂိုင်းချုပ်အားလုံးနဲ့ဗာတီကန်ကြားပုံမှန်ဆက်ဆံရေးရရှိသွားပြီဖြစ်ကြောင်းဗာတီကန်ဘက်ကကြေညာခဲ့ပါတယ်ရှင်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9433လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့တနင်္ဂနွေမနေ့ဖက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နယ်စပ်နားမှာစစ်သွေးကြောတွေနဲ့ပြင်းထန်တိုက်ပွဲဖြစ်ပြီးအရာရှိတယောက်အပါအဝင်စစ်သား9ဦးကြာဆုံးသွားတယ်လို့ပါကစ္စတန်ကစနေနေ့မှာပြောပါတယ်။ထောက်လိုင်းရေးသတင်းအချက်အလက်ပေါ်အခြေခံပြီးအကြမ်းဖက်ဝါဒတံပြန်နှိမ်နှင်းမှုဆင်ရေလုံနေချိန်မြောက်ပိုင်းဝါဇီလစ်စတန်ပြည်နယ်မှာတိုက်ပွဲဖြစ်တာလို့ပါကစ္စတန်ကြီးတပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အကြမ်းဖက်ဝါဒီတစုဟာနေဆက်ကိုဖျောက်ဝင်လာပြီးခြံဝန်းတစ်ခုထဲမှာပုံးကုန်နေတယ်ဆိုတဲ့သတင်းရခဲ့ပါတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။ပါကစ္စတန်လူမျိုးရေးတပ်ဖွဲ့တွေကခြံဝန်းကိုဝင်ရောက်စီးနင်းလာမှာအပြန်အလှန်တိုက်ပွဲတစ်ခုအပြင်းထန်ဖြစ်ပြီးအကြမ်းဖက်ဝါဒီ6ယောက်ကိုတုတ်သွင်းလိုက်နိုင်တယ်လို့ဖော်ပြထားပါတယ်။အဲဒီနေရာကိုရှင်းလင်းပြီးတဲ့နောက်တေဆုံစစ်သွေးကြော်ရဲ့လောင်းတွေကိုဘယ်သူဘယ်ဝါဆိုတာစစ်ဆေးခွဲခြားဖို့ယူဆောင်သွားတယ်လို့စစ်ဖက်သတင်းမီဒီယာ ISPR ကပြောပါတယ်။
မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်စုလိုက်ပြုံလိုက်နှင်းပန်းနှိပ်စက်တပ်ဖြတ်မှုတွေရပ်တန့်ရေးအမေရိကန်ပြည်ထောင်စုမှပြုလုပ်တဲ့မြန်မာရေးဆွေးနွေးပွဲကတောင်းဆိုဖို့ရှိကြောင်းစီစဉ်သူတွေကပြောပါရယ်မြန်မာမှာဆက်ပြီးဖြစ်နေတဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်ခြေဆိုင်မြန်မာအမေရိကန်မွတ်စလင်စီယုံကဦးစီးပြီးကယ်လီဖိုးနီးယားပြည်နယ်ကော်ဗာမြို့မှာဒေသစံတော်ချိန်ညနေ6နာရီမှာစတင်ကျင်းပမှာဖြစ်ပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းအပါအဝင်အခြားတိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေမြန်မာနိုင်ငံမှာဘာသာမတူသူတွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ဆွေးနွေးပွဲမှာအစီရင်ခံတင်ပြကြမှာဖြစ်တယ်လို့ဥဆောင်စီစဉ်သူတဦးဖြစ်တဲ့မြန်မာအမေရိကန်မွတ်စလင်အစည်းအရုံးဥက္ကဋ္ဌဦးမောင်အေးကဆွေးနွေးပွဲမတိုင်ခင် VOA ကိုပြောပါရယ်ဒါအပြင်ရိုဟင်ဂျာမြောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ပြင်းထန်ကျယ်ပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းကင်တွယ်ဖို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့ဆောင်ရွက်မှုမှာမြန်မာအရက်သားအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့မြင်ကြောင်းဦးမောင်ကြီးကပြောပါတယ်
။နိုင်ငံအရေးနဲ့ဖြေရှင်းတဲ့အခါမှာစစ်မှန်တဲ့အဖြေပေါ်လာဖို့အတွက်မြန်မာအစိုးရအနေနဲ့ကအခက်အခဲတွေသူတို့မှလည်းရှိမယ်။အဲ့ဒီလိုအခက်အခဲတွေကိုသေသေးချာချာဥပဒေပညာရှင်တွေနဲ့ညှိနှိုင်းပြီးတော့ဟလာဘာလို့တဲ့လဲဆိုတာကိုသူတို့အနေနဲ့ဆက်လက်ပြီးလှုပ်ဆောင်ရမှာပါတစ်ဖက်သက်ပိတ်ပြီးတော့ညင်းပြီးတော့ငါတို့ဟာတော့ဖြစ်ဒီ room statue မှာလက်မှတ်မထိုးထားလို့ငါတို့လှုပ်เสียမလို့ဘူးလို့မတက်မစေချင်ပါဘူးဥပဒေပညာရှင်တွေနဲ့တိုင်ပင်ပြီးတော့ညှိနှိုင်းပြီးတော့တစ်ဖက်ကလိုအပ်နေတဲ့နိုင်ငံတကာတောင်းဆိုနေတာတွေကဘာတွေရှိတာလဲနိုင်ငံတကာကဘာတွေကိုဖိအားပေးနေတာလဲဒါတွေကိုအမှန်တရားပေါ်ပေါက်ဖို့အတွက်ရင်ဆိုင်ရမှာဖြစ်ပါတယ်ရင်ဆိုင်ဖို့လည်းကျွန်တော်အနေနဲ့တိုက်တွန်းပါတယ်
မြန်မာဗတ်ချမ်းမှာရှိနေတဲ့ရိုဟင်ဂျာတွေအတွက်အခုချိန်ထိလုံခြုံမှုမရှိဘဲအသက်အန္တရာယ်အရပါနေတိုင်းစိုးရိမ်နေရတယ်လို့ဦးမောင်အေက VOA ကိုပြောပါရယ်ဆွေးနွေးပွဲကိုရိုဟင်ဂျာအရေးဆောင်ရွက်နေသူတွေအပြင်နိုင်ငံတကာမှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာလေ့လာစောင့်ကြည့်နေတဲ့ပညာရှင်တချို့နဲ့နိုင်ငံတကာလူခွင့်ရေးဆိုင်ရာဥပဒေပညာရှင်တွေတက်ရောက်ပြီးဆွေးနွေးကြမှာပါမြန်မာအမေရိကန်မွတ်စလင်အစည်းအရုံးကို2013ခုနှစ်ကအမေရိကန်ပြည်ထောင်စုမှာစတင်တည်ထောင်ခဲ့တာဖြစ်ပါရယ်ရှင်
စနေနေ့ကကစားတဲ့အင်္ဂလန်ပရီးမီးယားလိပွဲစဉ်တွေမှာအမှတ်ပေးစရာထိတ်ဆိုးမှရှိနေတဲ့လီဗာပူးအသင်းကအင်ကွင်းမှာဆောက်သမ်တန်အသင်းကိုသုံးဂိုးပြန်နဲ့အနိုင်ရတာကြောင့်6ပွဲဆက်တိုက်ရှုံးပွဲမရှိသေးပဲထိတ်ဆိုးနေရကိုဆက်ထိန်းထားလိုက်နိုင်ပါတယ်။မန်ချက်စတာယူနိုက်တက်အသင်းကတော့အင်ကွင်းမှာပဲ Wolves အသင်းနဲ့တစ်ဖက်တကူးစီတည်ကြပါတယ်။မန်ချက်စတာယူနိုက်တက်အသင်းရဲ့ဒီကနေ့ပွဲကိုအသင်းရဲ့ဂန်ဒဝင်နီးပြဟောင်းကြီး Ferguson တွားကြည့်ပါတယ်။မန်စီးတီးအသင်းဟာလည်းဝေးကွင်းမှာ Cardiff City အသင်းကို5ဂိုးပြန်နဲ့နိုင်ရပြီးအမှတ်ပေးစရာမှာ Liverpool Chelsea တို့နဲ့အပြိုင်ထိတ်ဆိုးနေရကိုရဖို့အလားအလာကောင်းနေစေပါ။တခြားအနိုင်ရပွဲတွေကတော့ Leicester City ကအင်ကွင်းမှာ Huddersfield ကို3ဂိုးတကူ၊ Burnley ကအင်ကွင်းမှာ Bournemouth ကို4ဂိုးပြတ်၊ Spurs ကဝေးကွင်းမှာ Brighton ကို2ဂိုးတကူနဲ့အသီးသီးအနိုင်ရကြပါတယ်။ Fulham နဲ့ Watford တို့ကတကူးစီတည်ကြပြီး Crystal Palace နဲ့ Newcastle ကဂိုးမရှိတည်ကြပါတယ်။ဒီကနေ့မှာတော့ West Ham နဲ့ Chelsea, Arsenal နဲ့ Everton တို့ကစားကြမှာဖြစ်ပါတယ်။Chelsea အသင်းဟာလည်းလက်ရှိမှာ5ပွဲကစားပြီးတဲ့နောက်ရှုံးပွဲမရှိသေးပဲ West Ham နဲ့ကစားမဲ့ပွဲစဉ်6ရလတ်ပေါ်မူတည်ပြီးအမှတ်ပေးစရာထိတ်ဆုံးသုံးသင်ကြားအဆင့်အပြောင်းလဲပေါ်လာမှာဖြစ်ပါတယ်
။ Somalia နိုင်ငံတောင်ပိုင်းမှာရှိနေတဲ့ American နဲ့ Somalia တပ်တွေတိုက်ခိုက်ခံရပြီးတဲ့နောက် El Shabaab အစွန်းရောက်အကြမ်းဖက်သမားတွေကို၄ချောင်းကနေ American ဘက်ကပြန်ပြီးတိုက်ခိုက်ရမှာအကြမ်းဖက်သမား18ဦးသေဆုံးခဲ့တယ်လို့ American စစ်တပ်ကပြောပါရယ်။ Africa ဒေသဆိုင်ရာ American ကုတ်ကဲမှုစစ်ဌာနချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာအစွန်းရောက်အကြမ်းဖက်သမားတွေကိုခုခံကာကွယ်တဲ့အနေနဲ့တောက်ကြာနေက Kismayo စိတ်ကမ်းမြို့အနောက်မြောက်32မိုင်အကွာမှာ American က၄ချောင်းကနေတိုက်ခိုက်ခဲ့တာဖြစ်ကြောင်းဖော်ပြထားပါတယ်။ဒါအပြင် Somalia တပ်တွေနဲ့ El Shabaab အစွန်းရောက်တွေကြားတိုက်ပွဲအနေငယ်ဖြစ်ခဲ့ပြီးတဲ့နောက်ထပ်အကြမ်းဖက်သမား2ဦးသေဆုံးခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ Direct from Washington The Voice
of America The Away ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုခုကြော်ကြော်သိမ်းနဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်။ VOA မြန်မာမိတ်အစီအစဉ်ကအခုထုတ်လွှင့်နေတဲ့ထုတ်လွှင့်ချက်တွေကို internet ဆမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းတွားရောက်ပြီးတော့ဖတ်ယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။စီကံတတ်မှတ်ချက်ဒီအပေါ်အခြေခံတဲ့နိုင်ငံစုံဆက်ဆက်ကမ္ဘာစနစ် multilateralism ကိုကာကွယ်ကြဖို့အတွက်တရုတ်နဲ့ဥရောပထိပ်တန်းပညာရှင်တွေကတိုက်တွန်းလိုက်ပါတယ်။ကိုကျော်စီဝါကာကွယ်ရေးနဲ့တနင်္ဂနွေရက်ရက်တီလှုပ်ဆောင်ချက်ဟာ unilateralism ကိုပို့ပြီးတော့တိုးလာစေတာကြောင့်တကမ္ဘာလုံးမှာမရည်မရာမတိကျမှုတွေဖြစ်နေတဲ့အချိန်မှာပဲအဲ့ဒီလိုတိုက်တွန်းလိုက်ကြတာပါဒီအကြောင်း CCTV သတင်းဌာနရဲ့သတင်းလွှာကိုအခြေခံပြီးတော့ကိုကျော်ကျော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ
တရုတ်နိုင်ငံဥရောပသမဂ္ဂ EU နဲ့အမေရိကန်ပြည်ထောင်စုတို့ကြားစီးပွားရေးနဲ့ကုန်သွယ်ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေကိုဥရောပပညာရှင်တွေနဲ့ဆွေးနွေးဖို့တရုတ်နိုင်ငံရဲ့နိုင်ငံတကာစီးပွားရေးအပြန်အလှန်ဖလှယ်လှုပ်ဆောင်ရေးဌာန CCIEE ကတရုတ်ထိပ်တန်းပညာရှင်တစုကို Brussels, Geneva နဲ့ Berlin စတဲ့ဥရောပနိုင်ငံတွေကိုလွှတ်လိုက်ပါတယ်။ Berlin အခြေစိုက် Quaba Foundation နဲ့ CCIEE တို့ပူးတွဲကမ္ဘာကထပြုပြီးတရုတ်နဲ့ဥရောပပညာရှင်တွေပါဝင်တဲ့ဆွေးနွေးပွဲတစ်ခုကို Berlin မြို့တော်မှာတောက်ကြနေကလုပ်ကြပါတယ်။တရုတ် EU နှစ်ဖက်ရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်တွေကိုရှေ့တိုးဖော်ဆောင်ဖို့နည်းပညာစမ်းသစ်တီထွင်မှုကျွမ်းကျင်ပုံကိုနဲ့စက်မှုလုပ်ငန်းပိုင်းအပြန်အလှန်ဖလှယ်ရေးတွေမှာပူးပေါင်းဆောင်ရွက်ကြဖို့တရုတ်ပညာရှင်တူဖြစ်သူကြောက်ရှောင်းရွှမ်းကဆွေးနွေးပွဲတွင်နှိုးဆော်ပါတယ်။ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ဟာမဟာဗျူဟာမြောက်မဟာမိတ်မဟုတ်ပေမဲ့နိုင်ငံတကာအခင်းအကျင်းအားကောင်းစေဖို့လက်တွဲလှုပ်ဆောင်ဖက်ဖြစ်တာနဲ့အမျှ WTO စနစ်ခိုင်မာဖို့လက်ရှိအခြေအနေနဲ့ကန့်ညီတဲ့စီမင်းစည်းကမ်းတွေကိုချမှတ်ဖို့နှစ်ဖက်စလုံးလက်တွဲလှုပ်ဆောင်နိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။WTO ပြုပြင်ပြောင်းလဲဆိုင်ရာကြိုးပမ်းအားထုတ်ချက်တွေကိုစီးပွားရေးသုတေသနဆိုင်ရာနိုင်ငံတကာစီးပွားရေး German Institute ကသုတေသည် Max Heinisch ကချီးကျူးပြောဆိုပါတယ
် It's a wise thing to work on that because the WTO is really its main idea is to be the main body
နိုင်ငံတကာကုန်သွယ်ရေးကိုကြည့်ကြဖို့နိုင်ငံတကာကုန်သွယ်ရေးကိုဘယ်လိုလှုပ်ဆောင်ကြမလဲဆိုရယ်စီကံစီမင်းတွေချမှတ်ဖို့အဓိကအဖွဲ့အစည်းဖြစ်ရေးဆိုတာဟာ WTO ရဲ့အဓိကစိတ်ကူးဖြစ်ပါတယ်ဒါကြောင့်သူပြင်ပြောင်းလဲရေးလှုပ်ဆောင်ကြတာဟာကောင်းတဲ့ကိစ္စပါ။ကုန်သွယ်ရေးအငင်းပေါက်မှုတွေကိုဆွေးနွေးဖြည့်ဆင်းဖို့ WTO ဟာအဓိကနေရာဖြစ်ပါတယ်။ဒါပေမဲ့ဒီကနေ့အချိန်အခါမှာဒီလိုဖြစ်မနေပါဘူး။ဘာကြောင့်လဲဆိုတော့ WTO ဟာတကယ်တမ်းလက်ပတ်လှုပ်ဆောင်နိုင်တဲ့အခြေအနေမှာမရှိလို့ပဲဖြစ်ပါတယ
်။စည်းကမ်းသမတ်ချက်တွေအပေါ်အခြေခံတဲ့နိုင်ငံစုံဆက်ဆက်စီးပွားရေးနဲ့ကုန်သွယ်ရေးစနစ်တရက်ကိုကာကွယ်ဆောင်ရှောက်ဖို့ကျွမ်းကျင်သူတွေကတောင်းဆိုကြပါတယ်။ဒီထဲမှာ CCIEE ဒုတိယဥက္ကဋ္ဌဝေချံကောက်လေအပါအဝင်မှာ
我们双方有着对全球共同的
globalization ပုံမှန်တရုတ်နဲ့ဂျာမနီတို့ရဲ့သဘောထားကတူညီပါတယ
်
။စီကံနေပေါ်အခြေခံပြီးနိုင်ငံစုံဆက်ဆက်ကြီးကြပ်တဲ့စနစ်တရားထူထောင်သင့်တယ်ဆိုတာကိုကျွန်တော်တို့နှစ်ဖက်လုံးသဘောတူပါတယ်။တရုတ်နဲ့ဂျာမနီကြား
nafek kongdwe mu lin myan phun phyo to tet si bu a che kan kaung ni chat mat pe me ningan song sat sat kongdwe yi ne kongdwe yi lut lat mu ko chano ru nafek long ga thauk khan ma de
american europa ne diyo do ga chat mat thar de ta naingan di a twet chi de mu wa da ri ko yin sain ne niya ma thru ye bon jo si bwa ri ko ga kwe yi lou saung jet twe pa bo lu de lu german pi ba sat san ye kaung si asha tu de dana a si sin a ji ke brand burger ga pyo ba de
We have a lot of common interests in the world. If you look at the developments in the Middle
East, General Jama, to Nile Bong Jo Siwari, Miapia Sibare, She Levega, Pietomurine, Yeshi Kaimare, Nanganaga, Kondoye, Kinjinku, Pandiyu, Jiba, General Ma, Bong Jo Siwari, Sidru, Pishiame, Sasa, Jo Siwari, Le Chini de Sura, Driava.
Lulasa Kondoye, Senin, Nanganzon, Sasa Luson, Yuararugu, Taukandu, Pumia Lam, Esuye.
ကိုဂျိုးစီဘွားကာကွယ်ရေးဝါရကိုအနိုင်ယူနိုင်မဲ့လမ်းကြောင်းတစ်ခုကိုစတင်နိုင်မယ်လို့တရုတ်ဗဟိုဘဏ်ဥက္ကဋ္ဌဟောင်းနဲ့တရုတ်ဗန်ဒါရီနဲ့ဗန်လုံငန်းဆိုင်ရာအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်လာမယ်ချောက်ရှောက်ချွမ်းကပြောပါဘူးရုပ်ကချန်ချိုချီထားတဲ့တွဲစုတဲ့ရင်တို့ဇူတာကဘာမှမရှိရလူများစုကလွတ်လပ်တဲ့ကုံတွေစနစ်ကိုထောက်ခံမယ်နိုင်ငံစုံဆက်ဆက်ဝါရရဲ ူဆပါတယ်ဒါအပြင်တရုတ်နိုင်ငံပြုပြင်ပြောင်းလဲရေးနဲ့လမ်းဖွင့်ပေးရို့အတွက်မောင်းနှင်အားတရလည်းဖြစ်လာနိုင်ပါတယ
်ကိုဂျိုးစီဝါကာဝေးဝါရခေါင်းထောင်လာနေချိန်မှာအခုလိုနိုင်ငံစုံဆက်ဆက်လှုပ်ဆောင်ရေးဝါရနဲ့ပတ်သက်ပြီးဆွေးနွေးကြတာပါလွတ်လပ်စွာကုန်သွယ်ရေးဆိုတာကမ္ဘာကြီးအနေနဲ့ကိုယ့်အလို့ကိုယ့်ဖတ်တာလို့ဆိုတာမျိုးအမေရိကန်ကယူဆပေမဲ့တရုတ်အနေနဲ့ကတော့နိုင်ငံတိုင်းအတွက်အကျိုးဖြစ်စေပြီးအားလုံးပါဝင်တာမျိုးကိုလွတ်လပ်စွာကုန်သွယ်ရေးလို့ယူဆတဲ့အကြောင်း CCIEE ရဲ့ထိတန်းသူတွေဒီဂျန်ယန်ရှန်းကပြောပါတယ်ခင်ဗျာ
ကုကြောကြောသိန်းပြောပြသွားတာဖြစ်ပါတယ်အခုကတော့အပတ်စဉ်ထုတ်လင့်ပေးနေကြဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ကြပါမယ်ကိုညံဝဲအောင်ကအကူအညီပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
တရုတ်အစိုးရစည်ရင်းစရာအရလွန်ခဲ့တဲ့နှစ်ရဲ့တရုတ်မြန်မာကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာတန်ပေါင်း 13,000 ကျော်ရှိတယ်လို့မြန်မာပြည်ဆိုင်ရာတရုတ်စီးပွားရေးတပ်မှုကမတ်လကပြောပါတယ်အရင်နှစ်ကတည်းက 10,000 ကျော်တိုးပွားလာတာဖြစ်ပါတယ်ဒီထဲမှာဖရဲသီးဒေါ်လာတန်250ကျော်ဘူးတင်ပို့ထားတာလည်းပါဝင်ပါတယ်မြန်မာဖရဲသီးတကွာမွေးတရုတ်သီးမင်းကိုတီကျဲမောက်သီးနဲ့လိုက်ချီသည်တွေကိုယူနန်ကိုတင်ပို့ပါတယ်။ဒါပေမဲ့တတိတံပိုးစုစုပေါင်းဒေါ်လာတန်း 9,600 ဘူးတရုတ်ကတင်သွင်းနေတာမို့မြန်မာတတိပမာဏဟာအလွန်နှဲပါနေပါတယ်။ထိုင်းကတတိအမျိုး20ဒေါ်လာတန်း 1,200 ဘူးမနစ်ကတင်ပို့ပါတယ်။တရုတ်တင်သွင်းတဲ့တတိပမာဏမှာထိုင်းတတိက27ရာခိုင်နှုန်းရှိပါတယ်။ဗီယက်နမ်ကဒေါ်လာတန်း 650 ဘူးဖိလစ်ပိုင်ကတန်း950ဘူးတူပီးတင်ပို့ပါတယ်တောင်အမေရိကတိုက်ချီလီနိုင်ငံကတော့ဒေါ်လာတန်း 1,000 ကျော်ဘူးတရုတ်ကတင်ပို့ပါတယ်မြန်မာကအများဆုံးတင်ပို့နေတာဟာဖရဲသီးဖြစ်ပြီးတကွာမွေးကဒုတိယအများဆုံးတရုတ်သီးကတတိယအများဆုံးဖြစ်ပါတယ်တရုတ်စီကမျိုးစေ့ယူပြီးစိုက်ပျိုးတဲ့ဖရဲသီးနဲ့တကွာမွေးကို90ရာခိုင်နှုန်းယူနန်ကိုတင်ပို့ပါတယ်
မြန်မာကယူနန်ကိုတည်တည်ဝလံတင်ပို့မှုတိုးပွားလာမှုကိုဂျပန်သူတွေသည်ကိုဂျီခူဘိုးကမကြမီကပဲစာတန်းတစ်စောင်ရေးသားထားပါတယ်။အမြန်အစွန်းများတဲ့ဥယျာဉ်စိုက်ပျိုးရေးစနစ်၃လတုံးနေဆက်မှာတည်တည်ဈေးကွက်ပေါ်ထွက်လာတာလို့တည်တည်ဝလံတင်ပို့မှုတိုးပွားလာပုံကိုလေ့လာထားတဲ့စာတန်းဖြစ်ပါတယ်။တခွားမွေးအများဆုံးထွက်တဲ့မုံရွာခရိုင်ကိုနှစ်ဆန်းပိုင်းကကွင်းစင်းလေ့လာထားပါတယ်။လွန်ခဲ့တဲ့ဆယ်နှစ်အတွင်းယူနန်ကိုတင်ပို့တဲ့တည်တည်ဝလံပမာဏတိုးပွားလာပုံကိုဆန်းစစ်ထားတာဖြစ်ပါတယ်။2016မှာဖရဲသီးဒေါ်လာတန်း190ဘူးတခွားမွေးတန်း50ဘူးတရသီး35တန်းဘူးယူနန်ကိုတင်ပို့ခဲ့ပါတယ်။နိုဝင်ဘာလကနေဧပြီလအထိရက်တရာကာလဖရဲသီးနဲ့တခွားမွေးအများဆုံးထုတ်လုပ်ချိန်ဟာတရုတ်ပြည်မှာဖရဲသီးရာသီကုန်ဆုံးချိန်နဲ့တိုက်ဆိုင်နေပါတယ်။
မန္တလေးတိုင်းမှာမိသားစု 3,400 ဟာဖရဲသီးဧက 19,000 စိုက်ပျိုးကြပြီးမိသားစု 150 ကပခွားမွေးဧက 820 စိုက်ပျိုးပါတယ်။စကိုင်းတိုင်းမှာတော့မိသားစု 3,800 ဟာဖရဲသီးဧက 16,000 စိုက်ပျိုးပြီးမိသားစု 1,600 ဟာပခွားမွေးဧက 12,000 စိုက်ပျိုးပါတယ်။ကလဘဲနဲ့စဘာလိုစိုက်နေကြ ဒီနာနဲ့ရှင်လိုက်ရင်ဖယဲဒီကအများဆုံးစေစားလောက်ပူရပါတယ်ဒါပေမဲ့ဓာတ်မြေဩဇာနဲ့အလုံတမ၃၀၀ဒါမှုအရင်ကလည်းပူများပါတယ်နောက်ပြီးတော့အရေးအသွေးနဲ့ဈေးနှုန်းမကြည့်နိုင်မှုမြေနှမ်းရှိနေတာမှုအရှုံးပေါ်တဲ့နှစ်တွေလည်းရှိပါတယ်မူဆယ်ကိုနှစ်ရက်နဲ့အရောက်ပို့နိုင်တာဟာမြန်မာဖယဲဒီရဲ့အားသာချက်ဖြစ်ပါတယ်မူဆယ်ကတစ်ဆင့်ယူနန်ကိုတင်ပို့တဲ့ပုဂ္ဂလိကလုပ
ူ၃မျိုးရှိပါတယ်ဒေသခံလယ်သမားကကိုယ်ပိုင်မြင်နဲ့ငှားတဲ့မြေမှာစိုက်ပျိုးကြပါတယ်စိုက်ပျိုးရေးကုမ္ပဏီကတော့ထုတ်လုပ်ရေးမန်နေဂျာတွေဆေးလှုပ်ပြီးငှားရတဲ့လယ်မြေမှာစိုက်ပျိုးခိုင်းပါတယ်တရုတ်လုပ်ငန်းရှင်တွေကလည်းမြေငှားပြီးဖျဲသည်စိုက်ကြပါတယ်ဒေသခံလယ်သမားဟာ၁၀ဧကနဲ့50အထိစိုက်ပျိုးကြပြီးမြန်မာနဲ့တရုတ်လုပ်ငန်းရှင်တွေကတော့ဧက100ကျော်စိုက်ပျိုးကြတာများပါတယ်ထွက်တဲ့ဖျဲသည်နဲ့သခွားမွှေးကိုမူဆယ်105မိုင်ဈေးမှာပွဲစားတွေကရောင်းဝယ်ကြပါတယ်မြေငှားပြီးစိုက်ပျိုးတဲ့စနစ်ကျင့်သုံးမှုနဲ့လုံအားအင်အားသုံးပြီးဥယျံအတတ်ပညာအသုံးပြုလာတာမို့ဖျဲသည်နဲ့သခွားမွှေးအထွက်တိုးလာနေတယ်လို့ဆိုပါတယ်တေကမှာအလုသမား2ယောက်လောက်သုံးတာမို့အလုအကန်အများကြီးပေးနိုင်ပါတယ်
ပြည်တွင်းမှာမြေငှားပြည်စိုက်ပျိုးတဲ့စနစ်နဲ့နေဆက်မှာဂျာပွဲသားစနစ်ပေါ်ထွက်လာတာကြောင့်မြမဖရဲသီးနဲ့သခွားမွေးအများအပြားတရုတ်ပြည်ကိုတင်ပို့နိုင်တာဖြစ်ပါတယ်တရုတ်ပြည်မှာလည်းဖရဲသီးအများအပြားစိုက်ပျိုးပြီးမြဲအော်တိုဘာလမှာဖရဲသီးရာသီကုန်ဆုံးပါတယ်တရုတ်ပြည်မှာဖရဲသီးတုံးချိန်မှာမြမပြည်ကဖရဲသီးတွေစားသုံးဖို့အရွယ်ရောက်လာတာကြောင့်မြမဖရဲသီးဟာနိုဝင်ဘာလကမေလအထိတရုတ်ဈေးကွက်မှာရောင်းကောင်းနေပါတယ်ဒီအချိန်မှာတရုတ်ပြည်မှာစားသုံးတဲ့ဖရဲသီး80ရာခိုင်နှုန်းကိုမြန်မာပြည်ကတင်သွင်းနေရပါတယ်။တရုတ်ပြည်မှာဖရဲသီးလုံသားတဦးကိုတစ်နှစ်ယွမ်200အထိပေးရပြီးမြန်မာပြည်မှာတော့ယွမ်20လောက်သာပေးရပါတယ်။မြေငါကမှလည်းတရုတ်ပြည်က50လောက်ပုံများပါတယ်။ဖရဲတုံးချိန်မှာတရုတ်ပြည်မှာဖရဲစိုက်ပျိုးရင်မှန်ကိုယ်တော်ကြီးတွေထဲမှာထည့်ပြီးစိုက်ပျိုးရတာမို့ဈေးအကုန်ကျအလွန်များပါတယ်။မြမပြည်မှာဖရဲသီးစိုက်ပျိုးတဲ့ဈေးစကားဟာတရုတ်ပြည်တဲ့အများကြီးတက်တာပါတယ်။ဟိုင်နန်ကျွန်းကဖရဲကင်းတွေဟာမြန်မာနဲ့ယာတီချင်းတူပေမဲ့ဈေးနှုန်းမာရောအရသာမာရောမြမဖရဲသီးကိုမရှင်နိုင်ပါဘူး။ဒါကြောင့်တရုတ်ပြည်ကိုဖရဲသီးတင်ပို့တာဟာတရားဇာတ်တင်ပို့တာတဲ့မြန်မာအတွက်ပိုပြီးအလွန်တွက်ချီကြိုက်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဒါကတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဥအောင်ခင်ရဲ့မြမကြီးတုံးသက်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာပါအခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာပုတ်ချချက်ကိုနားဆင်ကြအောင်ပါခင်ဗျာ
ဒီဒီပါ English American Side Gandama America မှာမကြသည့်မိကတက်ခတ်ခဲ့တဲ့Florence Hurricane မုန်တိုင်းကိုတောင်နဲ့မြောက် Carolina ပြည်နယ်သားတွေဘယ်လိုရင်ဆိုင်ခဲ့ကြသလဲဆိုတာကိုသတင်းတွေမှာဖော်ပြရမှာသုံးနှုန်းခဲ့တဲ့ Idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဆုံးတင်ပြပေးမယ် Idiom အသုံးကတော့
Hunker down
ဖြစ်ပါတယ်စာလုံးပေါင်းက HUNKER Hunker ကဒူးကွေပြီးပစစ်တုပ်ပြီးထိုင်ချတာ DOWN down ကအောက်ဖြစ်ပြီးစကားခွင့်ရဲ့ဓာတ်ရိုက်ဒီဘက်ကတော့အောက်ကိုပစစ်ထုတ်ထိုင်ချတာဖြစ်ပါတယ်။ Hunger က18ရာစုကစကော့တလန်အသုံးဖြစ်တဲ့ Hunger ဆိုတဲ့ဝဟာရကနေဆင်းသက်လာတာဖြစ်ပြီးဒူးကွေပြီးအောက်ထိုင်ချတဲ့အဓိပ္ပာယ်ဖြစ်ပါတယ်။အန္တရာယ်ရှိတဲ့အခါမှာအောက်ကိုပစစ်ထုတ်ထိုင်ချပြီးငြိမ်ငြိမ်လေးပုန်နေတတ်သလို Idiom ဆိုတဲ့တော်ပိုက်အဓိပ္ပာယ်ကအန္တရာယ်ကင်းတဲ့နေရာမှာခိုးလုံတာပုန်အောင်တာကိုရောက်နေတဲ့နေရာကမခွာဘဲအတက်နှိုင်ဆုံးအန္တရာယ်ကင်းအောင်နေတာကိုဆိုလိုတာဖြစ်ပါတယ်။တခါတည်းရနဲ့လူတူကကိုခံယူချက်ကမန်ဒီဖြစ်စီမှားဒီဖြစ်စီဆဲပြီးမဆုတ်မနစ်ဆုတ်ကင်ထားမြုပ်ကိုလည်း Hunger Down ဆိုတဲ့အတုံးနဲ့ရည်ညွှန်းသုံးပါလေဒီအတုံးကကြာသေးမိကတောင်နဲ့မြောက် Carolina ပြည်နယ်တွေမှာလူသေဆုံးမှုတွေရှိခဲ့ပြီးအပျက်စီးများခဲ့တဲ့ Florence မုန်တိုင်းတိုက်မိကကြိုးပြီးဘေးကင်ရာရှောင်ကြဖို့အာဏာပိုင်တွေကတီးပေးခဲ့ကြပေးမယ်လို့လည်းအဲ့ဒီပြည်နယ်တွေမှာတန်းနဲ့ချီရှိတဲ့ဒေသခံတွေကတခြားဘဲမှမသွားဘဲကိုယ်အိမ်မှာပဲကုတ်ကပ်ပြီးဘေးကင်းအောင်အတတ်နိုင်စုနေခဲ့ကြတဲ့အတွက်ကြောင့်လည်း Star Adventure သတင်းစာကြီးက Millions hunker down as Hurricane Florence wreaks havoc in Carolina ဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ။
We hunkered down at home during the recent hurricane.
Jadimiga hurricane moon nine jazzing up. Chinorri, a mabe, baking on nigejade, ludibi yabadi, uma not a cow, lila jijayama.
We hunkered down at home during the recent hurricane.
Kusilitin biabime, idiom atungaro.
Stay put.
Pipare, salumbanga. STAY STAYGA NIDA PUT PUTGA THARA PIPI SUKSUKSHUNGE DAYAK DIVEGA THARE NIYAMA NIDA PIPARI DI ITONGYE IDIYAM DIVEGA RO KU YAU NIDE NIYA SHI NIDE NIYAMAVE NIPI BEMA SHWIM DWARAGU SULURA PIPARI DI ITONGU FLORENCE MONDAIN TAKHA KEZINGA MONDAIN LANJANG BOSHIYE PIDU DWEGO BIKINYA KOLUNJAWU PINE ANABAIN DWEGA NUSO GEJA BIMELULE Down Carolina, Pinna Marchol, we got Chapin and Wigumatuachin Jabe, Coopin and Mabe, Seppi, Munango, Yin Sanjabu, Pinsin Jared, Wejang. Today, the Nizajiga. In the south, some stay put to ride out Hurricane Florence, Recondine, Yita Gera Piepare, Didone Padete, Umauli Lachijaya Oma.
I decided to stay put in Washington, D.C., and not move to Florida.
Chinoga, Washington DC Mabe, Nero May, Florida Womb, Piano Bulus, Humpia like De, Ludibe Yabare, Uma, not Cow Lila Chijaya Umba.
I decided to stay put in Washington DC and not move to Florida.
Good, now something Babi May, idiom at the Naro.
Ride out.
Pipare, Saloon Banga. RIDE, right ga, Cida, OUT, out ga, a pin suro, Succumi, Diet, Divega, CB, a pin, Twitter, Pipare. Idioms with the white, Divegaro, Andy, KK, Piatanago, Shamadoabe, Masomini, Yaye, Yinsain, Pishinago, Saluda Pipare, Uboma, Storm, Moonain, Bigani, Twemibibe, Yinsain, Messui, Ride out the storm, Luthonu Yabare, Dithonu, Miao Carolina, Pine, Anabainuiga, Asama, Pin Atom, Shime, Lucamane, in Aji, Florence, Moonain, Time, Melo, the Bejet, we Tota, Bimedule, Myrtle Beach, Ganjini, Lutchoga. Mamadwabe, Kushidia Niamabe, Mundango, Yisaimbu, Sumpia Kejare Dwejani, CNN Drin Tanajiga. Some Myrtle Beach residents planned to ride out the storms Regondine, Yeta Gera Pipare, Lidone Padete, Upmaulila Tijaya Umba.
The mayor decided to ride out the corruption scandal.
Nura Winga, Agri Samu, Shodabune Padelu. Yin Sain Pishimu, Sumpia like De Ludibe Yabare, Umau Narukau, Lila Jijaya Uma.
The mayor decided to ride out the corruption scandal.
Good English American side, Morgan Dongli Sazizema, Jim Biagere, idiom Adunrigaro.
Hunker down, stay put, ride out.
Dupi Jabare. Now Drimba Kudu Chimu Male, Nauta idiom Adunrigo, Sele Jim Biabi Umamu. Saumyo na sinjabashim.
Dollar la dan season de set de menekin English sa tinga sa u na sin ge ra phit par de. Thau lwe ge bi da American Indian English sa tinga sa pu cha jet de ko VOA internet seminar bamis.voanews.com ma taw yaw pi lo phat shu na sin nei ma de khmyar. VOA American tan ga tanin ko ni ni mena pai season ni ko mena khun nai si set le pi lo atan lwin pi ni par de. VOA season ni ko weban chan pyu lo de so yin ti ti chin taung do lo so yin chano ro ye email le sa ga bamis@voanews.com phit par de khmyar.
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကတင်းနေနေနေမနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ2440 51တို့ပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနေ့ညပိုင်းကဆွေးနွေးကြတဲ့တရိုက်လီလိုင်းအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးပါမယ်စနေညပိုင်းတရိုက်လီလိုင်းအစီအစဉ်ကိုတော့ကိုသားညုံဦးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညပိုင်းတရိုက်လီလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီအကူပြောင်းကိစ္စပါမြန်မာနိုင်ငံရဲ့လူခွင့်ရင်မှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကိလုံခွင့်ရနေတဲ့အခြေအနေနောက်တစ်ခုတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်ဆိုပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူပြောင်းရေးလုပ်ငန်းစဉ်တွေဟာရပ်တန့်နေတယ်ဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာဘလို့ယူဆလဲဘလို့သုံးသပ်ကြလဲဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်ဒီမိုကရေစီကူပြောင်းကာလနိုင်ငံရေးနဲ့လူခွင့်ရေးနောက်လက်ရှိအခြေအနေတွေကိုသုံးသပ်သွားမှာပါအဓိကပင်နိုင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ဗဟုသုတေနဌာနတာဝန်ရှိသူတူဖြစ်တဲ့ဦးမျိုးရန်အောင်သိန်းလီတိုင်းပေါ်ရောက်နေပါပြီ။နောက်တူကတော့ ANP ရခိုင်မျိုးသားပါတီကဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်ပါလေဦးလှစောပါ။နောက်တူကတော့နိုင်ငံရေးလေးလာသုံးသပ်သူတူဖြစ်တဲ့ဒေါက်တာနိုင်အောင်ဖြစ်ပါလေ။သူတို့သုံးဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဦးမျိုးရန်အောင်သိန်းကိုဖိတ်ခေါ်ချင်ပါလေ။ခုနကကျွန်တော်ပြောသွားသလိုပေါ့နော်မြန်မာဒီမိုကရေစီဒီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာအခုဖြစ်နေတဲ့အခြေအနေတွေအထူးသဖြင့်ရခိုင်ကချင်းရှမ်းပြည်မြောက်ပိုင်းဒီပြဿနာတွေပတ်သက်ပြီးတော့လူခွင့်အခြေအနေတွေဖြစ်နေတယ်။နောက်တစ်ခုကတာဝန်ရှိတဲ့သူတွေအထူးသဖြင့်စစ်တပ်ပေါ့နော်။တာဝန်ရှိတဲ့သူတွေကပြစ်ဒဏ်နဲ့ကင်းလွတ်ခွင့်ရနေတယ်။တရားဥပဒေစိုးမိုးရေးကလည်းထိရောက်မဖြစ်ဘူး။ဒီအခြေအနေတွေကိုခြုံပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာအချိန်ဟုန်နဲ့သွားနေပြီ။အခုဆိုရက်တက်နေပြီဆိုပြီးတော့ဒီစုံစမ်းရေးအဖွဲ့ရဲ့ FFM ရဲ့ report အစီအစဉ်လာမှာပြောထားပါတယ်ခင်ဗျာ။တချို့သူတို့အပြင်တခြားလိလာသုံးသပ်တဲ့နိုင်ငံရေးဝေဖန်သူတွေကလည်းဒီပေါ်မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဟာဒီစုံတရားနှောင့်နှေးနေတယ်လို့ယူဆရလည်းရှိပါတယ်ကိုမျိုးရံအောင်တိတ်ဒီပေါ်မှာနည်းနည်းသုံးသပ်ပြပါလားမှန်တယ်လို့ယူဆပါလားဘလို့အခြေအနေတွေရှိပါလဲ
ရက်ချက်နေတယ်ဆိုတော့မမဘာဘာတင်းနေတယ်ဒီကွယ်နေတော့ကိုအတော်ငိုရင်သာတော့မဖြစ်တော့ဘူးလို့ပြောချင်ပါတယ်ကျွန်တော်တို့ကဒီတော့စံသာရေကောက်ကွယ်မှာဒီကဲပူတော့ညှိနှိုင်းခဲ့ပါတယ်ဒါဒီကူရေတော့နေတယ်ကျွန်တော်တို့ခေါင်းကြီးထဲမှာတော့ရှိတယ်ရောဒီကပူညှိနှိုင်းခဲ့ပါတယ်ဒါပေမဲ့တကယ်တမ်းကျွန်တော်တို့ဆိုတော့တော်ပါတီဆိုအောင်ဖြစ်လာတဲ့အခါမှာဒီလိုအကြဲတဲ့အခါမှာကျွန်တော်ပြင်းပြတော့မြဲတဲ့ချိန်ရပါတယ်။တော့အဲ့တော့ကျွန်တော်ကဟိုတကယ်တမ်းဆုံးဖြတ်ခွင့်ဆိုရတာတမတော်နဲ့ဆက်မရှိဘူးလို့ကျွန်တော်ပြောရပါတယ်။အဲ့ဒီအတွက်ကြောင့်ဒီလိုမျိုးချိန်ပြောင်းကူပြောင်းရှိတာကျွန်တော်ချိန်ရတဲ့ပုံပြီးတော့အချက်စီနဲ့ကြုံတွေ့ရပါတယ်။ဒီပြားတူဒီကြောအပေါင်းပဲပေါ့။ပြားစီမနဲ့တစ်ခုလုံးကအရှင်တော့ဒီအဖြစ်မလိုက်အဟောင်းပါဗျာ။ကျွန်တော်တို့ဆိုလိုက်တဲ့မတရားစီမံတဲ့ပုံတိကျောက်ကိုရှိအောင်မူဒါလေးအောက်ချုပ်ကြီးကတရားစီမံတဲ့လူဆက်ခဲ့ဆက်ခဲ့ရမှုဆိုရင်တော့ဒီလိုတရားစီဖြစ်ပါတယ်။ဒါပေမဲ့ဦးသိန်းစီဆိုတဲ့ဆက်နောက်ရဲ့ပုံကူမျိုးဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့လက်ရှိပြားဒီလိုမျိုးမျိုးတမန်ကံပါတော့တရားဝင်စိုးမျိုးကိစ္စကိုတော့တပည့်ချီရခီးရောက်ကြတယ်လို့ကျွန်တော်တွေ့ရပါတယ်။အဲဒီတော့အရင်ချုပ်ပြောရရင်ကျွန်တော်တို့လုံးဝပြန်နေတယ်ဆိုတော့မဟုတ်ပါဘူး။ဒီနေ့ကတော့ချင်းတော့မပေါ်ပေါ်ရောက်ဖြစ်နေတယ်ဆိုတော့ဟုတ်ပါတယ်။အဲ့တော့လည်းတော့များကြီးကြည့်နေရတယ်အရှုပ်ပေးနေရတယ်ကျွန်တော်မြင်ပါရ
။ချင်းတော့မပေါက်ဘူးဆိုတဲ့အချင်းဒီပုံပါပဲကိုကပြီးထပ်မေးကြပါလေ။အာစစ်တပ်ရဲ့မျက်နှာကိုကြည့်နေရတယ်။နောက်တစ်ဖက်မှာအရင်ရနေရဟောင်းနဲ့အလုလုနေရတယ်အဲ့တော့ဒီခြေနေလေးကိုရို့ပဲအပြစ်ဖို့လို့မရအပြစ်ဖို့ရမှာလားတစ်ဖက်မှာ NLD အစိုးရရဲ့ကိုယ်တိုင်လုံနိုင်တဲ့အာရင်နဲ့ပတ်သက်လို့ဘယ်လိုသုံးသပ်ချင်လဲအာရင်ကိုယ်တိုင်ကနည်းနေလို့မဖြစ်နိုင်ဘူးလား
ကျွန်တော်ဘုဘလေးကြောမယ်ဆိုရင်ဒီလိုလက်ရှိနိုင်ငံတော်အတိုင်းဘုဘတော်ဆန်းစုကြည်နေနဲ့ဒီချက်ပုံပြီးတော့တက်မတော်ကိုပြောဆိုကိုင်းတူတည်တယ်လို့ကျွန်တော်ပုံကြီးရမြင်ပါတယ်ဒါပေမဲ့လည်းဒီကျွန်တော်ပြောတဲ့စကားကဘယ်လိုချောပြန်လဲဆိုတော့ကျွန်တော်တိုင်းမသိပါဘူးဘာကြောင့်လဲဆိုတော့ဒီချက်ပုံပြီးတော့ပြင်းမထန်တိုင်းကျလို့ရှိရင်တက်မတော်ကဘယ်လိုတုံ့ပြန်လာမလဲဆိုတော့လေးတော့လည်းကျွန်တော်ရှိနေပါတယ်ပြီးတော့ဒီပုံပြီးတော့ဒီရပြမယ်ဆိုတော့ဒီချက်ပုံပြီးတော့အာပုံကြီးတော့ပြောစီချင်တယ်တိုင်းပြည်ပြည်ချင်းနဲ့တကယ်တည်းဒီလိုလိုပြောချင်မှုနော်ဒီလက်ချက်မျိုးစီကဒီလိုလိုပြီးခါရီအနာကတော့လက်ထက်မှာရှိနေတယ်တပ်မတော်ပြီးခါရီဆိုတာကပြောရရင်တော့ပထမဆုံးအခြေခံဥပဒေရာအင်းတဲ့အနာဖြစ်တယ်ဒါကျွန်တော်တို့ဒီကဘူတုံးတုံးတက်လို့ဖြစ်ချင်တယ်ဒါမှလည်းတောင်ဆန်းစုချီနေရဲ့အဲပုတ်ပြီးခါရီဆိုတာကိုကျွန်တော်မသိပါဘူးဒါကြောင့်မို့ကျွန်တော်ဒီကယူဆချက်ပြီးပြင်ရင်ဘယ်တော့မှလည်းဆိုတော့မမြင်ရပါဘူးကျွန်တော်ပြောတာကတော့ ပထမကြီးစားဖြစ်ဖြစ်တစ်ချက်ကြီးစားဖြစ်ပြီးပေါ့နော်ကျွန်တော်တို့ပါတီအစိုးရဘက်ကအဲ့မဲ့ကူတိုင်းပြန်တောက်ပွဲနေရတယ်ဟာချင်းညာကိုကျွန်တော်မြင်ပါတယ်ဒီအချိန်ကြီးတစ်ခါလေးပဲဒီမိုကရေစီအပြင်ကူပြောရေးတစ်စင်ကိုနှောင့်နှေးကြည့်တယ်ဘာမှမဟုတ်
ဟုတ်ကဲ့ကိုမျိုးရံအောင်တင်လေလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာကျွန်တော်ဦးလာစောဖိတ်ခေါ်ချင်ပါလေဟု
တ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးလာစောခုနကကိုမျိုးရံအောင်တင်ကတော့ပြောပါတယ်ခင်ဗျာဒီလက်ရှိအကူပြောင်းကနှိကွင်းနေတဲ့ယူဆပါနော်တစ်ဖက်မှာအကူပြောင်းကတုံဆိုင်နေပြီဆိုပြီးတော့ဆွဆွဲချက်တွေလည်းရှိပါတယ်အဲ့တော့ဦးလာစောအမြင်လည်းသိချက်ပါတယ်ကိုမျိုးရံအောင်တင်ဖြည့်ရှင်းချက်အပေါ်မှာတုံ့ပြန်ချက်လည်းသိချက်ပါတယ
်ကျွန်တော်အဲ့နှစ်ချောင်းဖြစ်နေပါတယ်ဘာမှကျွန်တော်အဲ့မပြောလို့ဟိုကျွန်တော်ကတက်မတော့သိစားခံလဲမဟုတ်ဘူး NLD စက်ခံလဲမဟုတ်ဘူးအဲ့ဒါမဲ့ကျွန်တော်တန်းကြီးကိုကောင်းနေတဲ့လူပါအဲ့တော့ရခိုင်ပြောက်နေတဲ့အခုဖြစ်တဲ့အရေးကြီးကအခုဖြစ်နေတဲ့ကိစ္စကအမှန်တန်ကြီးလေးကိုကောင်းတယ်အဲ့ UN ဆုံးဖြတ်ချက်ကိုကျွန်တော်ရခိုင်ပြောက်နဲ့ကျွန်တော်လုံးဝလက်မခံဘူးအဲ့တော့ ICC တို့ဘာလို့ UN အဲ့ဒါတို့ဘလို့မှလက်မခံဘူးရခိုင်နဲ့လက်ခံမှာမဟုတ်ရခိုင်ကိုစားကျွန်တော်ပြောပါတယ်အဲ့တော့ NLD ကိုလည်းကာပေးနေကြမလို့2008လည်းဘာမှပြောကြမလို့ဒီဟာတကယ်လို့စိန်ခေါ်မှုကြီးတရားဖြစ်လာမယ်ဆိုရင်ကျွန်တော်တို့ဒီတောင်စုမှရှိတဲ့လူတွေအကုန်လုံးဘလို့လုံးကြမလဲအဲ့ NLD ကိုဇန်တင်စရာလည်းမလိုဘူး NLD ကို NLD မှာအမတန် NLD ကအမတန်ညံ့ဖျင်းနေဆိုတဲ့ပိုက်နဲ့အများကြီးရှိတယ်ကျွန်တော်လွတ်တော်ထဲမှာရှိနေတဲ့လူပါနော်ကောင်းတာတွေလည်းရှိတယ်အော်ကျွန်တော်လွတ်တော်ထဲမှာလွတ်တော်ကောင်းတဲ့ပိုက်လည်းရှိတယ်ညံ့တဲ့ပိုက်လည်းရှိတယ်အဲ့လိုပဲတက်မတော်ထဲမှာကောင်းတဲ့ပိုက်လည်းရှိအရင်တော့သမိုင်းကြောင်းမှားတာလည်းရှိမယ်အတက်မတော်ကကျွန်တော်ပြင်လို့ပယ်လို့မရဘူးဘာလဲပြောပြောအခု NLD အပေါ်ပဲအကုန်လုံးဟာလွတ်တော်တွေကိုရောက်လာတဲ့အခါမှာ2008ကိုကြိုင်ပြီးတော့စစ်စာခံပြီးတော့လွတ်တော်တဲ့ဝင်လာခဲ့ပါမကြိုက်ဘူးဆိုလည်းပြတ်ထက်ပေါ့ဗျာအဲ့တော့2008ကိုပြောရမလို့ UN ဆုံးဖြတ်ချက်ကိုလုံးဝမကြိုက်ဘူးလုံးဝလက်မခံဘူးဒါပဲ
ကျွန်တော်နောက်တစ်ခုထပ်မေးချင်ပါတယ်လက်ရှိဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဦးလှဆောရဲ့တုံ့သက်ချက်ပေါ့ခုနကကိုမျိုးရံအောင်တင်ပြောနေလို့နှုတ်တုံနှင်းနေရလားဒါမှမဟုတ်ရက်ဆိုင်နေတဲ့သဘောလားဘယ်လိုမြင်ပါလဲ
2008 democratic transition ဟာကိုအဲ့ဒီ UN resolution နဲ့မှ UN report မှာတော်တော်စူးစူးဝါးဝါဝေဖန်တာကရှိတယ်ပေါ့ရနော်ကျွန်တော်ကြားတယ်ပေါ့
ဟုတ်ပြီ
လေးတမ်းမျက်နှာလေးရကျော်လဲကျွန်တော်မဖတ်နိုင်ဘူးနော်ဟုတ်ပြီဒါတယ်ကျွန်တော်ကဒီမိုကရေစီ transition ကိုပင်ပင်ပန်းပန်းခက်ခက်ခဲခဲတောင်းနေရတယ်ကျွန်တော် NLD ကိုလည်းဝေဖန်တယ်တမ်းမတော်ကိုလည်းဝေဖန်တယ်ကျွန်တော်တိုင်းချစ်ဒီချစ်စိတ်ရှိတဲ့ရခိုင်တယောက်နေတဲ့ကျွန်တော်ဝေဖန်တာကျွန်တော် NLD လည်းမကောက်ဘူးတက်လည်းမကောက်ဘူးဒါပေမဲ့ကျွန်တော်ခက်ခက်ခဲတောင်းနေတယ်အဲ့ဒီ UN ဟာ UN ကဝေဖန်တဲ့ဟာကျွန်တော်တို့ဘယူးစားဘူး political set agenda တွေပါတယ် political trapping တွေ trap တွေပါတယ်ကျွန်တော်တို့ကတိုင်းပြည်မှာညီညွတ်ဖြစ်စေချင်တယ် NLD မှာလည်းအားနည်းချက်တွေအများကြီးတက်မတော်လည်းအားနည်းရရှိတယ်ကျွန်တော်တို့တက်မတော်နဲ့ NLD နဲ့တိုင်းရင်းသားတွေနဲ့အကုန်လုံးညီညွတ်ဖြစ်စေချင်တယ်ပြည်သူစုကိုညှိနှိုင်းချင်တယ်ဖြည်းဖြည်းအကုန်လုံးဖြည်းဖြည်းမှန်မှန်နဲ့ democratic transition ကိုပေါ်စေချင်တယ်ကြီးတာနှီးတယ်အဲ့နှီးတဲ့အတွက်ကြောင့် NLD မှာလည်းတောင်းဝန်ရှိတယ
်ခုနကဦးလှဆောပြောတဲ့ခဲမှာဒီအစင်ကန်စာကမယူတာဘူးဆိုတဲ့ချက်ကဟိုတနေ့ကလည်းဥဇော်ထေပြောပါတယ်ဒီအစင်ကန်စာကြောင့်တိုင်းပြည်ရဲ့ညီညွတ်ရေးပေါင်းစည်းကိုထိခိုက်စေတယ်ဆိုတော့မယူတာဘူး track လုပ်တယ်ထောင်ချောက်ထောင်ထားတယ်ဆိုတာကမြန်မာနိုင်ငံရေးအတွက်သူတို့ဘလို့နည်းနည်းလေးပုံဝင်လင်းလင်းပြောလို့ရမလားဘလို့မယူတာတဲ့ချက်လဲဘလို့ဖြစ်စေချင်တယ်လို့မြင်ပါလဲ
ကျွန်တော်တို့ကသူတို့ကတစ်ဖက်တစ်ပယ်ဒါ political agenda တစ်ခုနဲ့ setting လုပ်ပြီးတော့ကျွန်တော်တို့မြန်မာစန္ဒစိတ်ရှင်းစေတာမှန်နေဆိုရင်ကျွန်တော်တို့ခက်တောင်းနေရတယ်ကျွန်တော်အတွေ့အကြုံနဲ့အမတန်နေတဲ့ democratic transition ကိုအပြုတ်တော့နဲ့ကျွန်တော်လိုရမယ်။ဥပါကကျွန်တော်တို့ဓမ္မတော်ကောင်းဆောင်တွေကိုလည်း ICC နဲ့ညှိပြီးတော့ဘာလုပ်မယ်ညာလုပ်မယ်ပြောတယ်။ကျွန်တော်နိုင်ငံကောင်းဆောင်ပေါ်ရပါဘူးပြောကျွန်တော် national leader ပေါ့လေ။ကျွန်တော်ဒေါအောင်ဆန်းစုကြည်ကိုလည်းရစရာမရှိအောင်ပုတ်ခတ်တိုက်ခိုက်ဝေဒသိတိပြန်ရုပ်သိမ်းဘာညာလုပ်တာဆိုတာ။ဒါ uncivilized ပဲ။ကျွန်တော်ဘယ်လိုမှလက်ခံလို့မရဘူး။ဒါအဲ့တော့အဲ့ဒါတွေဟာတွေကကျွန်တော်တို့မြန်မာ democratic transition ကိုဘယ်လိုမှအထောက်မပြုဘူး။
ဟုတ်ကဲ့ခင်ဗျ
ာဒီလိုဆိုတာအပါကျွန်တော်အားနည်းချက်တွေရှိတာကိုကျွန်တော်2008နဲ့ကာကြရလဲမလို့ကျွန်တော် National Reconciliation ဆိုတာကျွန်တော်တို့တောင်းမယ်လမ်းစဉ်ပဲအဲ့ဒါပဲ
ဟုတ်ကဲ့အ
ဲ့တော့ဒီကိစ္စဟာကျွန်တော်တို့ကကျွန်တော်ထင်တာပေါ့လေကျွန်တော်ရခိုင်တွေကအထင်ပေါ့ကျွန်တော်တို့ကဟိုငငယ်စုခွင်လည်းမဟုတ်ဘူးအထင်ဒါပေမဲ့ရခိုင်တွေကဘဝနဲ့ညီညီလာတဲ့အတွေ့အကြုံပေါ့လေဘူးဒီတော်မောင်တော်နေမြေမှာကျွန်တော်တို့ဘယ်သူမှမရှိပဲနဲ့UN တက်တယ်ဝင်လာမယ်နော်ကျွန်တော်ခုစုဖို့လို့အဲ့ဒီ territory တခုကို UN ရဲ့စုစုချက်ကကောင်းမှလုံးလာမယ်နော်ပြီးတော့အဲ့ခုစုဖို့လို့အဲ့ဒီ Islamic
Republic တခုထောင်မယ်ဆိုတဲ့ agenda နဲ့တွန်းနေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နားလဲပါပြီကူဦးလာစောလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ဒေါက်တာနေအောင်ဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာနေအောင်ကြားပါလားခင်ဗျ
ကြားပါတယ်
ဟုတ်ကဲ့ခုနကဦးလာစောပြောသွားတဲ့အထဲမှာဒီလက်ရှိဒီ FFM ဒီကုလသမဂ္ဂစုံစမ်းရေးစီရင်ကစားတကယ်တမ်းပြောမြန်မာဒီမိုကရေစီရေးအသွင်ကူးပြောင်းရေးအတွက်တောင်မှအထောက်အကူမဖြစ်စေပါဘူးတဲ့ဒီအစီရင်ကစားမှာတော့ခုနကပြောလို့ဒီမိုကရေစီလုပ်ငန်းစဉ်ဟာရပ်တန့်နေပြီလို့ဆိုထားပါတယ်ဒီအပေါ်ဒီမှာဒေါက်တာနေအောင်ရဲ့အမြင်သိချင်ပါတယ်ခင်ဗျ
ကျွန်တော်အမြင်ပြောချင်တာကတော့ဒီစုံစမ်းစစ်ဆေးကော်မရှင်တွေ့ကြည့်ချက်တည်းမှာသူတို့စပြောတဲ့ကိစ္စတစ်ခုရှိတယ်ဒါကဘာလဲဆိုတော့ဒီ2019ကဖြစ်တဲ့ကိစ္စမျိုးကဖြစ်ဖို့စောင့်နေသလိုပဲတဲ့တကယ်တမ်းပြောရင်2012လောက်တည်းကကျူတင်ကာကွယ်တားဆီးနိုင်မယ်ဆိုရင်ဒါမျိုးဖြစ်လာမှာမဟုတ်ဘူးပေါ့ဆိုတော့အဲ့ဒီပုံမှာအခြေခံကြီးပြောရရင်ကျွန်တော်အနေနဲ့မြင်တာကတော့ဘာလဲဆိုတော့အခုဒီအစဉ်ကစားတစ်ခုလုံးပြောနေတာကလည်းဒီရခိုင်မှာဖြစ်တဲ့ရေးကိစ္စတွေမဟုတ်ပဲနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာကိစ္စတွေပြောနေတယ်ဒါရဲ့ပြင်သူတို့ပုံရေးကြည့်တာကစုံစမ်းစစ်ဆေးလူကြီးတွေပြောရတာကဘာလဲဆိုတော့သူတို့ကအချက်လက်တင်ကြည့်နေတာမဟုတ်ဘဲနဲ့ဒီလိုအချင်းချင်းမျိုးတွေဒီမှာဒီမှာတောက်လျှောက်လူခွင်ချိုးပေါမှုတွေအထူးသဖြင့်လူနည်းစုဒီပုံမှာဖြစ်နေတဲ့တက်တံမော့ဖြစ်စဉ်ပုံစံကိုကြည့်တဲ့အခါမှာကြတော့ဘာသွားတယ်လဲဆိုတော့ဒီဒီတိုင်းလားလူမျိုးစုလူနည်းစုတခုဆိုလို့ရှိရင်ဒါသူတို့ဆက်ကျင်နေတယ်လို့ရှိရင်အရသားတွေဆိုလို့ရှိရင်လည်းဒါဟိုအမြင့်ချက်အမျိုးပြုတ်ဆိုရကိစ္စမျိုးပေါ့ခွင့်ပြုချက်အောက်ထဲမှာနေချင်းနေကောင်းကောင်းနေနေမနေမျိုးပြုတ်မယ်ဆိုတော့ကိစ္စမျိုးတွေဖြစ်အဲ့လိုပတ်တံမျိုးတွေရှိလာတယ်ပေါ့နော်ဆိုတော့အခုပြောနေတယ်ပြောနေကြတဲ့ဂျီနိုဆိုက်ပညာပြောနေတယ်ဆိုပေမဲ့လို့ဂျီနိုဆိုက်မဖြစ်ခင်အစ်င့်တွေကဖြစ်နေတာရှိတယ်နောက်သူတို့ဒီလိမ့်လာစုံစမ်းမှုတွေလုပ်တဲ့အခါမှာသူ2000နောက်ခုနှစ်လောက်တရားနေပြီးတော့စပြီးတော့ကြည်လာတော့ပြောတယ်ဒါလည်းကျွန်တော်တို့တခြားလုံးပြောနေကိစ္စပါเนาะကျွန်တော်တို့ဒီဗမာတပ်မတော်ကနေပြောဖြတ်လေးပြတ်လောက်တဲ့ပုံစံလေးနောက်ပြီးတော့ဒီဒီအတိုင်းတိုင်းနဲ့ပတ်သက်လို့တိုက်ပွဲတွေမှာဒီဂျွာသားတွေကိုပါဒီရန်သူလိုဆက်ဆံပြီးတော့လောက်လာတဲ့ပုံစံလေးအားလုံးကဒီလိုဖြစ်လာတယ်ဖြစ်လာတော့ကျွန်တော်တို့ကဒီအမျိုးသားပြန်လဲတင်းနဲ့ရေးလို့ငញ្ញမ်းရေးလို့ဘာလို့ထိခိုက်လာလဲဆိုတော့လူတယောက်ချင်းတယောက်ချင်းဒီပြည်သူ့ဘဝလုံခြုံရေးဆိုတဲ့ဒီ human security ဆိုတာကအဲ့ဒီပဋိပက္ခဖြစ်နေတဲ့နေရာတွေမှာရှိနေမှာမဟုတ်ဘူး။ကျန်တဲ့နေရာတွေမှာရှိနေတယ်။ဒါပေမဲ့ပိုဆိုးတာကဘာလို့ဆိုအနှိမ်ခံဖယ်ကျင်ခံတဲ့လူတွေပေါ်မှာပိုဖြစ်လာတယ်။နောက်ပြီးတော့အထူးသဖြင့်တိုင်းသားလူမျိုးစုတွေနောက်ဘာသာရေးလူနည်းစုတွေပေါ်မှာပိုဖြစ်လာတယ်။နော်ဒါကအခုရခိုင်မရှိရိုဟင်ဂျာတွေဖြစ်နေမှာမဟုတ်ဘူး။နောက်ပိုင်းမှာဆိုလို့ရှိရင်အဲ့နောက်ပိုင်းမှာဆိုလို့ရှိရင်တခြားနေရာမှာရှိတဲ့မွတ်စလင်တွေတခြားနေရာမှာရှိတဲ့ခရစ်စတန်တွေပေါ်မှာဖြစ်လာတယ်။အဲ့တော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်ဒါလူတယောက်ချင်းရဲ့လုံခြုံရေးဘဝဆိုတဲ့ကိစ္စကပဋိပက္ခဖြစ်နေတဲ့နေရာတွေမှာမကဘဲနဲ့ကျန်တဲ့နေရာတွေမှာဘာမှမရှိနေပါလားဆိုတဲ့တရားဥပဒေစိုးမိုးမှုနဲ့တရားဥပဒေကာကွယ်မှုဆိုတာမရှိနေဘူး။နောက်ပြီးအမျိုးသားပြန်လည်တည်မြဲရေးအတွက်လိုအပ်တဲ့နော်ရန်လုံမှုတွေပပတ်ဖို့နော်ဖိနှိပ်မှုတွေပပတ်ဖို့ဆိုတဲ့အနေအထားတွေရတယ်။တင်းနေချာပို့ဆိုးလာနေတာဖြစ်တယ်။နောက်တစ်ခုကကျွန်တော်အနေနဲ့ဖြစ်ချင်ဆုံးတာဘာလဲဆိုတော့ဟိုလူလူချင်းမပြင်ပဲနဲ့အိမ်နှိမ်ချတဲ့စိတ်သက်တွေနော်ဘာလဲကိုလူဘာသာရေးဟိုလူမျိုးရေးပေါ်မှာအခြေခံပြီးတော့မှကိုကကြီးမြတ်တဲ့လွှမ်းမိုးခြင်းနဲ့စိတ်သက်တွေဖြစ်နေတဲ့ဟာတွေမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ပြောနေတဲ့ရင်းချင်ရင်းနဲ့အမျိုးသားပြန်လည်အစ်မြဲဆိုတာအဖြစ်ဘူးအဲ့ဒီအတွက်ကြောင့်မလို့စစ်တပ်နဲ့နော်လက်ရှိအစိုးရမှရင်တာဝန်ရှိအောင်မဟုတ်အဲ့လိုရအောင်မှတောင်းရှိတယ်။အဲ့ဒီမပြောင်းနိုင်တယ်ကျွန်တော်ဖြစ်ဘူး
။ဟုတ်ကဲ့
ပြောချင်တာကဘာလို့ဆိုတော့ဒါလေးကိုစကောက်ပြီးပြောမယ်ဆိုလို့ရှင်ခုနပြောတဲ့ငញ្ញံရေးအမျိုးသားပြန်လဲတင်ပြရေးကျွန်တော်တို့လူအားလုံးရဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးအားလုံးထိခိုက်တယ်
။ဟုတ်ကဲ့အဲ့မှာခုနကဆွေးနွေးသွားကြတဲ့အထက်မှာအထူးပြုဦးလာစောပြောသွားတဲ့အထက်မှာဒီအစင်ငန်စာကခုနကကိုနိုင်အောင်ပြောသွားတာလည်းရှင်းပါတယ်တရားဥပဒေစိုးမိုးရေးဘာလို့ထိခိုက်တယ်ဒီအစင်ငန်စာကတစ်ဖက်မှာတော့မြန်မာအစိုးရဘက်ကပဲကြည်ကြည်ခုနကဦးလှဆိုးလို့ရခိုင်ဖွဲ့စည်းကပဲကြည်သူကတော့နိုင်ငံရေးတောင်းကနေကြည်တဲ့ခါကျတော့အသွေးကူးပြောင်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်ဆိုပြီးတုံးနေပါတယ်ဥမာဦးစော့ထီတို့ပြောရင်ဆိုလို့ရှိရင်လည်းဒီတောင်းစီရေးညီညွတ်ရေးကိုထိခိုက်စေတယ်လို့တုံးနေပါတယ်အဲ့တော့ဒီပေါ်မှာဒေါက်တာနေအောင်ဘယ်လိုယူဆပါလဲခင
်ဗျကျွန်တော်ပြောတယ်လေကျွန်တော်ပြောတယ်ထိခိုက်တယ်ဒါပေမဲ့ထိခိုက်တယ်ဆိုတာကမနေ့ကဦးစော့ထီပြောလို့လည်းမတူဘူးတစ်ခုလုံးမှာဒီလိုမျိုးလူငယ်စုတွေတော့ဘာသာရေးရပြောလူမျိုးရလူငယ်စုတွေပေါ်မှာဒါမျိုးတွေဖြစ်တဲ့ပုံစံတွေရှိနေတယ်ဆိုလို့ရှိရင်ဒါတွေကိုဘာကြောင့်ဖြစ်လဲဆိုတော့မပြင်သူ၍အဲ့ဒီလူတွေကစိတ်ခံစားချက်ပဲကောင်းပါမယ်အ ဲ့တော့ဘယ်လိုလုပ်ယုံကြည်ပေးနိုင်မှာမလဲ။တော့ကျွန်တော်တို့ပြီးခဲ့တဲ့ဒီဒီအပြစ်ခရစိတ်တို့ညာတွေအထူးပဲကချင်းနဲ့ဒီဆက်မြင်ရပါမှာဖြစ်လာတဲ့အချိန်နောက်ပိုင်းအခုကရင်မှာလည်းတချို့တစိုင်းရှိနေဆိုတော့ဒီဒီလိုမျိုးတခုထက်ကလေးကြည့်လို့ရှိရင်စေရဖြစ်ရှင်တဲ့ရက်သားတွေပေါ်မှာပြစ်မှတ်ထားတယ်။အဲ့လိုလှုပ်ဆောင်နေတဲ့ကိစ္စရဲ့အလုံးအပြစ်ပေးရင်းမှုမရှိဘူးဆိုတာကဒီပြည်အောင်စုထဲမှာဝင်နေဖို့အတွက်ကိုဘယ်လိုဆက်ချလုံးကျင်ပါမလဲ
။ဟုတ်ကဲ့โอเคคุณดรเนียงคุณมิวยันหนองเต็งอู้หลาซอลีไลน์บอมาขณะนี้ไปบ่าวครับตรัชชินนี่ก็แห่ไปขึ้นมาเลยจนทีเนี่ยมาเนเนลิทับผิดပြောขึ้นน่ะก็ดีกุลัตตมักก็เยอาศีคันซามาตะเกรันทอดปะပြီးတော့အချက်လက်တွေပြောတဲ့ထားမှာရခိုင်မြောက်ပိုင်းအခြေအနေတွေမကပါဘူးကချင်ပြည်နယ်ရှမ်းပြည်မြောက်ပိုင်းအဲ့မှာဖြစ်ခဲ့တဲ့လူခွေချိုးပေါက်မှုတွေတော်တော်လေးကိုအချက်လက်ထည့်ထားပါတယ်အဲ့တော့ကြောင့်မလို့သူအစီကန်ဆာကဒီဒေတာတစ်ခုတည်းမကပါဘူးဒေတာ3ခုလုံးနဲ့မြန်မာပြည်ဒီပြည်လုံးကိုခြုံပြီးတော့ဖော်ပြထားတဲ့လူခွေအစီကန်ဆာဖြစ်ပါတယ်ကျွန်တော်ตรัชชินนี่ก็แห่ไปขึ้นมาเลยအရင်ဆုံးကိုငင်းချန်အော်ဖင်လန်နိုင်ငံပါကုညင်းညာဆွေးနွေးလို
့ဟုတ်ကဲ့အခုတော်တော်နဲ့လို့ရေးနဲ့ပြောပါမယ
်ဟုတ်ကဲ့
အခုဦးမူလာစောတော်ကြီးပြောတယ်ကိုမျိုးရအောင်ဒိန်းတော်ကြီးပြောတယ်ကိုနိုင်အောင်တို့ကြီးပြောတယ်ကိုမျိုးရအောင်သိရတော့2008ခြေကဥပဒေပေါ် NLD ရစစ်တပ်ကိုကာကွယ်တယ်ပေါ့ဦးမူလာစောကတော့ဟိုသာဒီစစ်တပ်ကိုအရေးယူတာသူတို့မကြိုက်ဘူးပေါ့ရခိုင်ကိုစားကိုသူကပြောတာစစ်တပ်ကိုကာကွယ်တာသူမကြိုက်ဘူးလေဒါပေမဲ့ကျွန်တော်မနေ့တော့ကဆိုလို့ရှိရင် WKC ပေါ့အခြေတိုင်းရင်းသားတွေအဖွဲ့ရနေပြီးတော့စစ်တပ်ကိုအရေးယူတာကိုသူတို့ထောက်ခံတယ်ဆိုပြီးတော့အရင်နေလည်းပြောတယ်အချင်းနေလည်းပြောတယ်ချင်းနေလည်းပြောတယ်ရခိုင်နဲ့မော်ရတယ်ပေါ့ဗျာစစ်တပ်ကိုထောက်ခံတာရှိတယ်ပြီးတော့လို့ရှိရင်ရခိုင်အရေးကြလို့ရှိရင်လည်းဗမာပြည်အရေးလို့ပြောတယ်အဲ့တော့ဦးလာစောတော်ကဒီမိုကရေစီရဲ့ဘာတွေခဏခါအောင်စစ်အာဏာရှင်ကိုတိုက်တာလားစစ်တပ်နဲ့ပေါင်းပြီးရခိုင်မျိုးကအခွင့်အရေးယူမှာလားဒီမိုကရေစီရက်တာမရက်တာဖြစ်ကျအနာရှင်နေဖမ်းမဲ့ကိစ္စကိုကိုမလုံးနိုင်ရင်နိုင်ငံတကာကိုဘာဖြစ်လို့တိုင်းရင်းသားတွေကလွှဲမပေးတာလဲဒါမျိုးပဲသိကြတာပါကျန်တာတော့ဘာမှပြောကြရမရှိပါဘူး
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်
ဒီကတော့မရှိသေးတာချိန်နေပါလေ
ဟုတ်ကဲ့ကျွန်တော်
ကြားရေးဝင်ကြီးကဘာမှမလုပ်တာမလုပ်နိုင်တာဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ဦးလာစောပြီးရင်ကျွန်တော်ပြန်ပြီးတော့ပြီးပါမယ်အခုနောက်တရရှင်တူဖိတ်ခေါ်ကြပါလေကိုမိုးရန်ကျော်တူတူဆွနေမြင်းမြန်လို့ရပါတယ်ဟုတ
်ကဲ့ကျွန်တော်တော့ကျွန်တော်တို့နိုင်ငံကကျွန်တော်တို့ကအခုလာကျွန်တော်တို့နိုင်ငံကြီးကိုဘာသာရေးနဲ့ကူတိုးလုပ်နေတယ်ဗျာဟုတ်တော့နိုင်ငံကြီးကိုကျွန်တော်တို့ဘာသာရေးနဲ့ကူတိုးလုပ်တယ်ကျွန်တော်ကကိုယ့်နိုင်ငံကိုယ့်အကူကျွန်တော်တို့အုပ်ချုပ်ချင်တယ်ကိုယ့်နိုင်ငံကိုယ့်လူမျိုးတွေကိုကိုယ့်အကူကိုယ့်နိုင်ငံအတွက်ကိုဟိုခုနပြောတဲ့ကိုယ့်နိုင်ငံအတွက်မှာလည်းဥပဒေနဲ့ကျွန်တော်တို့ကအဝါဖြစ်ချင်တယ်ကိုယ့်ကျွန်တော်တို့နိုင်ငံမှာလာနေတဲ့ပြည်သူတွေစေစားလူတွေကျွန်တော်မိုးစလီတွေကျွန်တော်လာနေကျွန်တော်တို့နိုင်ငံရဲ့ဥပဒေနဲ့လိုက်နာမယ်ကျွန်တော်နိုင်ငံမှာနေနေတယ်ကျွန်တော်ဥပဒေကိုလိုက်နာမယ်ဟုတ်တယ်မှာအခုနောက်ပြတ်ပြီးတော့ကျွန်တော်ကအခုနောက်ပြတ်ကိုစီရနေပြီးတော့ဟိုပါပြီးတော့ခုနောက်ပြတ်လို့နိုင်ငံကြီးကိုနိုင်ငံကြီးနဲ့ကုလိုလိုနဲ့မုစလင်နဲ့ကုလိုလိုနဲ့ကျွန်တော်တို့အရည်အသွေးကိုကျွန်တော်မလို့ကျွန်တော်ဆိုရင်တော့မှာကျွန်တော်28နှစ်ကျော်တာဝန်ထမ်းတော်မူတာကျွန်တော်နိုင်ငံကြီးကိုလည်းကျွန်တော်အဝါမဖြစ်ဘူးစီစဉ်လို့တော့မှာလည်းကျွန်တော်တခုမှအဝါမဖြစ်ဘူးကျွန်တော်အားကြောင့်မလို့ခုနောက်ပြတ်လို့မဟုတ်ဘူးအခြေခံဥပဒေကိုပြင်ဆင်ဖို့ကြောင့်လည်းကျွန်တော်တို့ကတော့လုံးဝလက်မခံဘူး
ဟုတ်ကဲ့ပါခင်ဗျာဒါကတော့ကိုမိုးရန်ကျော်ရဲ့အမြင်ဖြစ်ပါတယ်နောက်ထပ်သရရှိတူဖိတ်ခေါ်ကြပါလေကိုစလိုက်ဖွေကုံကိုစလိုက်ဖွေကုံတူတူတူဆွနေမြမြလို့ရပါတယ
်ဟုတ်ကဲ့ဒီခိုင်ကိစ္စမှာသူတို့နိုင်ငံကြီးတူတဲ့ဖွေဟန်တလုံးနေတဲ့ဥစ္စာကတော့တမရော်နဲ့ဘင်္ဂါလီပဲအဲ့တော့တမရော်နဲ့ဘင်္ဂါလီကတော့ကျွန်တော်တို့ပြည်သူတွေကဖွေစလုံးကိုမုန်းနေတယ်ဆိုတာသူတို့ရဲ့သဘောပေါက်ဖို့လိုတယ်အဲ့တော့ဒီတမရော်ကပြည်သူတွေအောက်မှာမနေချင်တော့အစိုးရတွေအောက်မှာမနေချင်တဲ့တွေ့ဒီပြက်တာဖြစ်ချင်းကတော့တော်တော်ချက်တယ်တကယ်လို့များ2000 Facebook တင်ပြီးတော့မှတမရောကပြည်သူတွေကအစိုးရတွေအောက်မှာနေနေဆိုရင်ဒီပြက်တနာလေးလေးဖြစ်ရှင်းလို့ရတယ်အဲ့တော့ကျွန်တော်တို့ဒင်္ဂါလီကိုလည်းမကြိုက်ဘူးတမရောကိုလည်းကြိုက်ဘူးသူတို့နေရာမှာဒီမှာနေရာမှာနေရာကိုသူတို့ပြင်ဆင်နေဆိုရင်တော့သူတို့ကဒီပြက်တနာတော့ဖြစ်ရှင်းလို့ရတယ်တစ်ချက်မဖွက်စလုံးသူတို့နေရာမှာမနေဘူးကျွန်တော်ဒီတရားလည်းပဲမမှန်ကန်တဲ့အတွက်ဒီပြဿနာကမဖြေရှင်းနိုင်တဲ့ဒီမိုကရေစီတိုက်ဖိရှင်ကကျန်တဲ့ရဖြစ်ပါလေလို့ကျွန်တော်မြင်နေကြ
။ဟုတ်ကဲ့ခင်ဗျာကိုစလိုက်ဖွေကွန်ရဲ့အမြင်မှာကျွန်တော်ဦးလှစောကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ခင်ဗျာခုနကကိုငင်းညာပြောထားတဲ့ထက်မှာတိုင်းသားတွေထဲမှာရခိုင်လူမျိုးနဲ့မွန်လူမျိိုးတွေကစစ်တပ်ကိုများပို့ပြီးတော့ထောက်ခံနေသလားတဲ့သူကဆွဆွဲသွားတဲ့မိကွန်သဘောမျိုးပါပဲဦးလှစောအဲ့ကိစ္စနဲ့ပတ်သက်လို့ဖြေပြပါလားခင်ဗျာ
။ကျွန်တော်သူတွေပြောမယ်။ကျွန်တော်အသက်18နှစ်တက္ကသိုလ်ကျောင်းသားဘဝကအဲ့မဆလာဆေးရနေချင်းဗမာဆေးရနာချင်းစက်ကိုကျွန်တော်တောက်ချောက်ဆက်နေလားနေဆက်နေတယ်ဒါမဲ့ဟိုနိုင်ငံရေးမှာတော့ရှိတာပေါ့လေဟိုရန်သူရဲ့ရန်သူဟာမိတ်ဆွေပေါ့လေအဲ့လိုနော်အဲ့လိုအဲ့ချက်ဖက်ရောက်သွားလိမ့်မယ်ဗမာစစ်တပ်ဟာအာဏာချက်တွေရှိတယ်အမားတွေအများကြီးရှာမှန်တယ်ဗမာစစ်တပ်ကိုဆက်နေတဲ့အတွက်ကြောင့် မွတ်စလင်ရက်ဒီကယ်တွေကိုထောက်ခံတော်တဲ့ဘဝမျိုးရောက်သွားရင်တော့ဒီတော်စုကြီးကျွဲအမတန်အနေရကြီးပါလေเนาะအဲ့တော့ဗမာစစ်တပ်ကိုဆန့်ကျင်ရင်းနဲ့ဗမာစစ်တပ်ကိုတိုက်နေတဲ့အဲ့ Islamic Radical တွေကိုထောက်ခံတယ်ဆိုတာကတော့အမအမတန်အရင်တွေကြီးပါလေဒါပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော်တော်နဲ့အောင်တဆက်တည်းမေးချင်ပါလေမြန်မာနိုင်ငံအခုကြုံနေရတဲ့အခြေအနေက Islam Radical Islam အစွန်းရောက်မှုအခြေအနေကိုရောက်နေပြီလားကိုယ်နိုင်ရောအမြင်သိချင်ပါတယ်
ကျွန်တော်အတွေ့အကြုံရတော့ကျွန်တော်တော်ရဲရောက်တဲ့အချိန်ပေါ့နော်ကျွန်တော်တွေ့ရတဲ့တိုင်းသားတွေအားလုံးကတော့အဲ့ချိန်မှာဗမာလူမျိုးဆိုရင်မုန်းနေဒါတို့တိကျနိုင်ငံတွေလှုပ်ချင်တယ်အထူးသဖြင့်အထူးသဖြင့်ဆိုရင်ရခိုင်နဲ့ကုလင်လူမျိုးတွေဆိုလို့ရှိရင်ဒါတော်တော်လေးစိတ်ဝင်စားရှိပါတယ်နောက်ပိုင်းမှာလည်းအခြေအနေတွေကြောင်းမှုကြအောင်ဖြေအောင်စနစ်မှာသွားကြရတာပဲအဲ့တော့အဲ့ဒါနဲ့အခုနဘင်္ဂလီလို့ခေါ်ခေါ်ဆိုရင်ဂျာလို့ခေါ်သူမျိုးနိုင်ချင်တာပေါ့နော်ကျွန်တော်တို့ကသူတို့ရဲ့စန္ဒတွေကိုဘလိုမျိုးတွေ့ဆုံဆွေးနွေးအဖြေရှာမယ်ဆိုကိစ္စကြီးတစ်ဖက်ကစဉ်းစားဖို့လိုတယ်လို့တစ်ဖက်ကလည်းကျွန်တော်တို့အနေနဲ့ကျွန်တော်အနေနဲ့ပြောရရင်ကျွန်တော်တိုင်းသားကြီးလူမျိုးရှိခုဆိုတဲ့အထက်မှာအခိုင်လူမျိုးပေါ့မသတ်နားလဲလက်ကန်တာပြီးတာအဲ့လိုပဲအများစုကလည်းရှိနေမှာတယ်အဲ့တော့တချို့လူတွေကဖိနှိပ်မှုတွေကြောင့်မလို့အစွန်းရောက်ပြီးတော့အစွန်းရောက်တဲ့တောင်းဆိုမှုတွေရှိအောင်ရှိနေတယ်ကျွန်တော်တို့ကိုယ်တိုင်လည်းရှိခဲ့ဖို့ပဲဒါပေမဲ့လို့အခြေခံကြတဲ့အဖြေကိုကျွန်တော်တို့ငင်းငင်းချမ်းချမ်းအေးအေးဆေးဆေးနဲ့ရှာနိုင်ဖို့လိုတာနောက်ပြီးတော့အခြေခံအခွင့်အရေးတွေလူသားချင်းစာနာမှုအမြင်တွေအခြေခံပြီးစဉ်းစားတာနောက်ပြီးတော့ဘုံရန်သူမပြတ်ပွဲစဉ်းစားတာပုံပြီးကောင်းပါလိမ့်မယ်လို့အကြံပြုချင်ပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်တဦးရဲ့ဘေးစာဖတ်ချင်ပါတယ်ကိုတင်ငွေတဲ့သူပေးပို့ထားတာကတော့ဒီမိုကရေစီဆိုတာဘာကိုဆိုလိုမှန်းမသိသူတွေကဒီမိုကရေစီအနိုင်ကျင့်တယ်လို့အများကြီးလို့ရှင်ဤကိုကျွဲဖတ်လို့ရတယ်ဆိုပြီးတော့ဒီမိုကရေစီကိုအဓိပ္ပာယ်ဖွင့်နေကြတော့ပြောနေသူတွေကိုယ်တိုင်ဒီမိုကရေစီရဲ့သဘောတရားကိုနားမလည်ကြတော့ဒီမိုကရေစီကရှစ်တက်ဖို့နေနေတာတာရက်နေုံနဲ့မကအောင်နောက်ဆုတ်ချင်နေတာပါလို့ပြောပါတယ်သူဆိုလိုရဲ့သဘောကျွန်တော်နားလည်တာကတော့တလောလုံးကဒီမိုကရေစီနဲ့အနိုင်ကျင့်တယ်ဆိုပြီးတဲ့သဘောမျိုးပေါ့နော်တမရကုစလေတူကလွှတ်တော်တွေမှာပြောသွားတာရှိပါတယ်ခင်ဗျာကျွန်တော်အဲ့တော့ခုနကရခိုင်မြောက်ပိုင်းကိစ္စကိုတော်လေး focus ပြောတဲ့ကိစ္စအနေနဲ့ပြောကျွန်တော်ဒီမိုကရေစီအသွင်ကူးပြောင်းကိစ္စကိုပြန်ဆက်ချင်ပါတယ်ကျွန်တော်ကိုမျိုးရံအောင်တင်းကိုဖိတ်ခေါ်ချင်ပါတယ်ကိုတင်ငွေပြောသွားတဲ့ကိစ္စမှာကိုမျိုးရံအောင်တင်းကိုမျိုးရံအောင်တင်းရဲ့အမြင်သိချင်ပါတယ်ခင်ဗျဟု
တ်ကဲ့ဒီနေ့ဒီမိုကရေစီဆိုတာကဟိုဗမာပြည်မှာလောက်ကိုလည်းဒီမိုကရေစီ19တော့တော့ဒီမိုကရေစီဆိုတာ19မြောက်ပါဘူးနော်အနာချင်းလည်း19နေရပါဒီမိုကရေစီဆိုတာကလူနဲ့လူများစုကျန်တဲ့ချင်းနဲ့ဆက်လက်လုပ်လို့မရဘူး။ဒီမိုကရေစီရဲ့အရေးဆုံးအနေကိုကြည့်လို့ရှိရင်ဒီမိုကရေစီကဒီလိုမျိုးအထူးသဖြင့်ဟုတ်တယ်။ဒါနဲ့လူတွေစုနဲ့အခွင့်အရေးကိုပေးရမယ်ဆိုတာအတိအကျမှတ်သားပြီးလား။ဆိုတော့လူတွေစုအတန်ဖတ်ရတာကိုသူကခွင့်ပြုပါလိမ့်မယ်။အဲ့တော့ဒီမိုကရေစီအနိုင်ကျင့်တယ်ဆိုတာဒီမိုကရေစီနားမလည်ပြောတာ
။ဟုတ်ကဲ့ခင်ဗျာ
။ဒါတခုပေါ့။ဒါတခုပေါ့။နောက်ဟုတ်ကဲ့ဗျာဆီဦးလာဆိုတော့ဆီရအောင်ဆွေးနွေးကြပါတယ်ကျွန်တော်ငါလက်ထောက်ပါပါကျွန်တော်ကမြို့သားတင်နေရင်ကြားစီကိုလိုချင်ပါတယ်เนาะအချက်မရောကိုဒီကာပေးကြည့်တဲ့ Facebook account ကိုပိတ်တဲ့ကိစ္စဆိုရင် social media မှာကျွန်တော်ရှိပါတယ်ကျွန်တော်လက်မခံဘူးဒါတစ်ချက်တည်းကိုရှိပါတယ်เนาะဒါအပြင်မှာငါငယ်ဆုံးချက်ချက်ဒီဆေးဆုံးချက်ချက်ကပေါ်မှာရှိနေတာဆိုတော့ငါငယ်ကကျွန်တော်ဘယ်လိုမှမလဲတာလေအဲ့ဒီပုံမှာကျဲနေစီးပွားရေးလူရေးစီးစားရစမဲ့ချက်ပြဆက်နိုင်ရမှာအဲ့တော့နိုင်ငံကြီးအောင်ရဲ့အချက်ပဲအဲ့တော့နိုင်ငံကြီးအနာပိုင်ဖို့တော့ကြောက်နေစီဆိုတော့ပါတီအစိုးရအဖွဲ့ပြီးတမတော်ကိုဘာလို့ရတာမရှိရမယ်ဒါမှအောင်အစဉ်ကြီးနေမှာအခုလိုအဲ့ဒီမန်တိုင်းကိုရှိရမှာကမကပါရစ်တာပဲ
ဟုတ်ကဲ့ခင်ဗျာ
အဲ့တော့ဒီမှာချင်းညောမယ်ဟုတ်လို့
ဟုတ်ကဲ့ကြားပါလေ
ကျွန်တော်အချင်းချင်းကိုညညမယ်ဆိုတာတကူညညမယ်ဆိုတဲ့ပုံကကိုယ်ကမားလာဘာကြောင့်လဲဆိုတော့ဘာတော့ဒီလေလေအဆူအမရှိလို့ရှိနေပြီလားဖြစ်တာပါပြီးတော့ဖြစ်နေမှာအဲ့လိုမပါတော့ဟိုကမားနေတာဟုတ်ပြီအချင်းကြီးကကျွန်တော်ကအောက်လက်ခံတယ်လက်ရှိတမပေါင်းမှုကိုလက်ခံရတော့တမတော်ဒီဒီချက်ဘူးလည်းရောရမယ်ကျွန်တော်ကညဥ်ဆောင်မှုကိုပူပါမယ်
ဟုတ်ကဲ့ကိုမျိုးရံအောင်သိဆိုလို့သဘောပေါက်ပါပြီကျွန်တော်ဟွာလေးဒါနဲ့ပတ်သက်ပြီးတော့ဦးလာစောမေးချင်ပါလေဦးလာစောကိုရိုင်ကပြည်သူ့လွှတ်တော်မှာကြုံနေရတယ်ပြည်သူ့လွှတ်တော်ထဲမှာရှိတဲ့ခါကျတော့တလောရုံးကတမတော်ကုစလေကပြောတယ်ဒီမိုကရေစီနိုင်ကျင့်တယ်ဆိုတာသုံးနှုန်းပေါ့တကယ်ပဲဒီမိုကရေစီနီးရလွှတ်တော်ထဲမှာကျင့်နိုင်လားဦးလာစောတိုးတိုးလေးဖြည့်ပြပါခင်ဗျမှန်ပါ
တော့လေဟိုဒါက NLD နဲ့လွတ်တော်ဆက်မှရှိတဲ့ဒီတမတော်နဲ့တမတော်ကိုယ်စားလှယ်ကြားထဲမှာတော့ကျွန်တော်ထင်တာကတော့ဝန်ထဲစရာကောင်းလောက်အောင် National Reconciliation ကပြတ်နေတယ်နော်ဒါမဲ့ကျွန်တော်လွတ်တော်ကိုယ်စားလှယ်ကြောင်းနဲ့ကျွန်တော်ပြောမယ်လွတ်တော်ဟာခုနပြောတယ်ပေါ့လား UN Resolution နဲ့ပါတယ်လွတ်တော်ဟာ Democratic Country ဟာရပ်တန့်နေတယ်ပါဆိုတော့လုံးဝလက်မခံဘူးကျွန်တော်လွတ်တော်ဟာအသက်ရှင်နေတယ်ကောင်းတာလေးတွေကိုတော်တော်များများလုံနိုင်တယ်လွတ်တော်ရဲ့အနေအထားကိုကျွန်တော်တူးချင်းနေရဆိုရင်ကျွန်တော်အားမရဘူးဒါပေမဲ့လွတ်တော်ဟာဒီဒီမိုကရေစီစနစ်မှာတော်နေတဲ့မက ani စင်တစ်ခုအောက်မှာလွတ်တော်ဟာသူမီသူဟန်နဲ့ရှင်းတန်းနေတယ်ကျွန်တော်နောက်ဆုံးလွတ်တော်နေမှာဆိုလို့ရှိရင်လည်းကျွန်တော်တို့ကြက်ခေါ်အောက်
ဟုတ်ကဲ့55စက္ကန့်လောက်ပဲချိန်ရတော့
ဆုံးဖြတ်ပြီးတော့ကျွန်တော်တန်ဖိုးရှိတဲ့ဥပဒေတစ်ခုကိုကျွန်တော်အတည်ပြုနိုင်တယ်အဲ့ဒါပဲလွတ်တော်မှာအားနည်းချက်တွေရှိတယ်ဒါပေမဲ့လွတ်တော်ဟာဆက်လက်ရှင်းတန်းနေတယ်တော်တော်ရှင်းတန်းနေဆိုတာဒီမိုကရေစီဆန်ဆန်ရှင်းတန်းနေတာပဲ
ဟုတ်ကဲ့ခင်ဗျာဦးလာစောကျေးဇူးများတင်ပါတယ်ခင်ဗျာကျွန်တော်တို့ဒိုင်ရိုက်လေလိုက်အစီအစဉ်ချိန်ဆသွားလို့ပါပါဝင်ဆွေးနွေးပြည့်တဲ့ဦးလာစောဒေါက်တာနိုင်အောင်ကိုမျိုးရန်အောင်တင်ကျေးဇူးများတင်ပါတယ်ခင်ဗျာတော်ရှင်နေအားလုံးလည်းကျေးဇူးတင်ပါတယ်ကျွန်တော်တို့ဒိုင်ရိုက်လေလိုက်အစီအစဉ်ဒီမှာကျေးဇူးအားပေးပါခင်ဗျာ
ကိုတာညာဦးစီစဉ်တင်ဆက်တဲ့စနေညဒိုင်ရိုက်လေလိုက်အစီအစဉ်ကိုပြန်လည်ပြီးတော့နားဆင်ကြရတာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကနေဒိုင်ရိုက်လေလိုက်ထုတ်လွှင့်ချက်တွေကိုတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေတာပါစနေညဘက်9နာရီမှတစ်ချိန်အင်္ဂါညပိုင်း9နာရီမှတစ်ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒိုင်ရိုက်လေလိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးလိုချင်တဲ့ဆိုရင် VOA ရဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်က0923823554ဖြစ်ပြီးတော့ VOA ဆက်သွယ်ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ် VOA ဆက်သွယ်လို့ဒီချင်း VOA ဆက်ကနေပြန်ပြီးတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုကြိုတင်ပေးထားလို့ရပါတယ်ကျွန်တော်တို့ကနေပြန်ပြီးတော့ဆက်သွယ်မှာပဲဖြစ်ပါတယ်ခင်ဗျာUA American တန်ကမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာစီစဉ်ကိုမနေ့၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ခင်ဗျာ။တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့နားဆင်နေရတာပါ။အခုတော့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ American တရားရုံးချုပ်တရားသူကြီးတူဦးပြေခံထားဖို့သမ္မတဒေါ်နယ်ထရမ့်အမည်တင်သွင်းထားသူ Brett Kavanaugh ကလေမဲဆိုင်ရာမတော်မတရားလုပ်တာခံခဲ့ရတယ်လို့ဆွဆွဲထားသူမျိုးသမီးဟာရှေ့သတင်းဖတ်ကြရင်အထက်လူတော်တရားရေးကော်မတီရှေ့မှာထွက်ဆိုဖို့သဘောတူလိုက်ပြီလို့သတင်းတွေမှာဖော်ပြနေကြပါတယ်။ရုရှားလိုတိုက်လေယာဉ်တွေနဲ့မြေပြင်ကဝေဟင်ပစ်ဒုံးကျည်တွေပွဲယူတာမှာအမေရိကန်ကပိတ်ဆို့တန်ခတ်လိုက်တဲ့အပေါ်ဒီနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီး Terry Branch စတက်ကိုဒီနိုင်ငံဆိုင်ရာဝန်ကြီးဌာနကဆင့်ခေါ်ပြီးအပြင်းထန်ကန့်ကွက်ပြောဆိုလိုက်ပါတယ်။အီရန်နိုင်ငံနောက်တောင်ပိုင်းမှာစစ်ရေးပြပွဲတစ်ခုအတွင်းသေနတ်သမားတွေပြစ်ခတ်တာကြောင့်သေဆုံးသူ25ဦးထဲမှနေရှိပြီဖြစ်ပြီးဒဏ်ရာသူအနည်းဆုံး60ရှိတယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။တရတမ2ဦးသေဆုံးတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တခြားပြောဆိုချက်တွေမှာတော့တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးတန်တရားရှိသူ2ဦးကိုဖမ်းဆီးထားတယ်လို့ဆိုကြပါတယ်။ဒီတိုက်ခိုက်မှုတွေ IS အကြမ်းဖက်ဝါဒီအဖွဲ့နဲ့ Avez လို့မြောက်ရေး Arab လို့ရှာမှုလို့သူတို့ကိုသူတို့ခေါ်ဆိုတဲ့အဖွဲ့နှစ်ဖွဲ့စလုံးကသူတို့တိုက်ခိုက်တာလို့ပြောတာပါတယ်။ခရီးရန်ဂိုင်းအုပ်ဖုံးတော်ကြီးတွေခန့်ရေးတရုတ်နဲ့ Vatican နန်းတော်ကြမှာယာယီသဘောတူညီချက်စာချုပ်တစ်ခုကိုစနေနေ့ကလက်မှတ်ရေးထုတ်လိုက်တဲ့အကြောင်းနှစ်ဖက်စလုံးကကြေညာပါတယ်။ဒါဟာဆယ်စုနှစ်ပေါင်းများစွာတန်တမန်ဆက်ဆံရေးပြတ်တောက်နေတဲ့တရုတ်အစိုးရနဲ့ဗာတီကန်အကြားမပြေလည်မှုတစ်ခုကိုထိုးဖောက်ကြော်လွှားနှံလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်အစုလိုက်ပြုံလိုက်ညှဉ်းပန်းနေဆက်တဖြတ်တာတွေရပ်တန့်ရေးအမေရိကန်ပြည်တော်စုမှပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲကနေတောင်းဆိုဖို့ရှိတဲ့အကြောင်းဆွေးနွေးပွဲဆီစဉ်သူတွေကပြောပါတယ်။မြန်မာနိုင်ငံမှာဆက်ပြီးဖြစ်နေတဲ့လူမျိုးတုံးတက်ဖြတ်မှုဆိုတဲ့ခေါင်းစဉ်နဲ့အမေရိကန်အခြေစိုက်မြန်မာအမေရိကန်မွတ်စလင်အစည်းအရုံးကဦးစီးပြီးကယ်လီဖိုးနီးယားပြည်နယ်ကလိုဗာမြို့မှာဒေသစံတော်ချိန်ညနေ6နာရီမှာကျင်းပမှာပါခင်ဗျာ။
ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုချောချောသိန်းကြီးညာပေးခဲ့တာဖြစ်ပါတယ်အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမ်းမန်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်ညနေပဲ6 9 9 9 IT ထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25ဒုကနေနားဆင်နိုင်ကြပါတယ် VOE ကိုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာနိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးမြေတည်မှာရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.